Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ24ရက်စနေနေ့ညပိုင်း VOA စီစဉ်တွေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်ည9:00နာရီအထိလိုင်းဒိုမီတာ24 25 32နဲ့51တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီကနေ့အတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ရန်နိုင်ပါစနေညပိုင်းသတင်းတွေကိုတော့နန်းလောင်တဲ့အထူးကြီးညာပေးသွားမှာဖြစ်ပါတယ်ဆီးရီးယားနိုင်ငံကအလက်ပူမြို့မှာသဘုံတွေထိန်းချုပ်တဲ့နေရာကိုလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်ခဲ့တာကြောင့်လူ 1.5 သန်းကျော်တောက်သုံးရေးပြက်လက်တဲ့ပြဿနာနဲ့ကြုံနေရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ပြင်သစ်နိုင်ငံနီးစပြိုတိုက်ခိုက်မှုအတွင်းအသက်မသေးဘဲကျန်ရစ်သူတွေနဲ့တိုက်ဆုံသွားသူတွေရဲ့မိသားစုဝင်180ကိုပုံဟမ်မင်းကြီးဖရန်စစ်ဒီကနေ့မှာတွေ့ဆုံသွားဖို့ရှိပါတယ်ယူရိုနိုင်ငံမှာတော့လုံခြုံရေးဂိတ်တစ်ခုကိုအသေးခံဘုံခွဲတိုက်ခိုက်ခဲ့တာကြောင့်12ဦးထပ်မံနဲ့တိုက်ဆုံသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုအခုညပိုင်းမှာကြားဖို့ရှိပါတယ်ဗျာ
ဟုတ်ကဲ့ပါရှင်သတင်းတွေအပြီးမှာတော့တာရှင်တွေနားဆင်ကြအမှာကစစ်ပွဲတွေပြန်ဖြစ်နေတဲ့ကချင်ပြည်နယ်ကိုအမေရိကန်သံမက်ကြီးတွားရောက်မယ်ဆိုတဲ့သတင်းနဲ့
လာရောက်သူလာရောက်ခြင်းလာရမှာကောင်းပါလေကျွန်တော်ကစီပင်ရတဲ့နာမကကျွန်တော်တနင်္ဂနွေအတွက်ဒါကောင်းတဲ့ခီးစဉ်ပြဖြစ်တယ်လို့
ဒီခီးစဉ်ပေါ်အကောင်းမြင်မျှော်လင့်ချက်တွေနဲ့ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြာကပြောသွားတာကိုပြည်စုံနားဆင်ရမှာပါဒီနေ့နောက်မှတ်စုနဲ့မြန်မာတခွင်စီစဉ်တွေကိုလည်းဒီညပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ကကြီးညာပေးသွားမှာပါရှင်
ဆီးရီးယားနိုင်ငံလေပိုမျိုးကသဘုံတွေထိန်းချုပ်ထားတဲ့နေရာတွေကိုလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်ခဲ့တာကြောင့်လူ 1.85 သန်းတောက်သုံးရေပြက်လက်တဲ့ပြဿနာကြုံနေရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်ဒါဟာဆီးရီးယားစစ်ပွဲအတွင်းမှာတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ပွားနေတဲ့ကာလတွေထဲကတစ်ခုလည်းဖြစ်ပါတယ်လေပိုမျိုးကလူတွေကိုရေပေးဝေနေတဲ့မြို့အရှိတ်ချမ်းကရေပေးဝေစခန်းတစ်ခုလည်းလေကြောင်းတိုက်ခိုက်မှုအတွင်းထိခိုက်သွားခဲ့ပြီးတော့တိုက်ခိုက်မှုတွေဆက်ဖြစ်ပွားနေတာကြောင့်ပြင်ဖို့အတွက်လည်းသွားလို့မရဘဲဖြစ်နေတယ်လို့ကုလသမဂ္ဂကလေးစငယ်များရမငွေအဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာပြောထားပါတယ်။ဒါပြင်နောက်ထပ်ရေပေးဝေစခန်းတစ်ခုကိုလည်းပိတ်ပစ်လိုက်တယ်လို့ကုလသမဂ္ဂကပြောပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့အရေးပေါ်ရေပေးဝေတာတွေကိုတိုးချဲ့လုပ်ခိုင်သွားမယ်လို့ UNICEF အဖွဲ့ကပြောပါတယ်။ကလေးတွေအသက်ရှင်မှုကရေးကြီးတာကြောင့်ဒီပဋိပက္ခမှာပါဝင်ပတ်သက်နေတဲ့အဖွဲ့အားလုံးအနေနဲ့ရေပေးဝေစခန်းတွေကိုတိုက်ခိုက်တာတွေကိုရပ်တန့်ပြီးဒါကိုပြင်ဖို့အတွက်လည်းခွင့်ပြုတင်တယ်လို့ UNICEF အဖွဲ့ကပြောပါတယ်။အလေပေါ်မြို့ကိုစနေနေ့ကတိုက်ခိုက်မှုအတွင်းအဆောက်အုံတွေအများပြားပြူကြပျက်စီးသွားခဲ့တဲ့အပြင်25ယောက်ထပ်မင်းလဲတည်ဆုံသွားခဲ့တယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူခွင့်ဆောင်ချီလေးလိုက်ဖွဲ့ကပြောပါရခင်ဗျာ
အီရန်နိုင်ငံဆူလူဟူဒင်ဒေသကလုံခြုံရေးဂိတ်တစ်ခုကိုဒီကနေ့စနေနေ့မနက်မှာကားတစ်စင်းနဲ့အသေးခံဘုံးခွဲတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်လူ12ဦးသေဆုံးပြီးတော့23ဦးထပ်မင်းတန်းရရသွားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါရတယ်။ဒီလိုရက်အတွက်ဘယ်သူမှသူတို့လက်ချက်ဖြစ်ကြောင်းပြောဆိုတာမရှိသေးပါဘူး။ဒါပေမဲ့လည်းအလားတူတိုက်ခိုက်မှုအတော်များများမှာတော့ IS အစိုးရအကြမ်းဖက်သမားတို့ကသူတို့လို့ရဖြစ်ပြောဆိုထားပူပါရရှင်။
အမေရိကန်ပြည်ထောင်စုမှာအာဖရိကနယ်ပေါ်အမေရိကန်နိုင်ငံသားတအုပ်ကိုတေလောက်တဲ့အထိပြစ်ကတ်ခဲ့တဲ့ရဲကဖြစ်ရအတွက်မှာရဲကမှတ်တမ်းတင်ထားတဲ့ဗီဒီယိုကိုနောက်ဆုံးမှထုတ်ပြန်ပေးသွားမှာဖြစ်တယ်လို့မြောက်ကရိုလိုင်းနားပြည်နယ်ရှာလတ်မြို့ရဲမှူးကြီးကပြောလိုက်ပါတယ်။တစ်ချိန်တည်းမှာပဲအဲ့ဒီတေဆုံးသွားတဲ့ Kit Lamont Scott တေဆုံးသွားကနီးလေးမှာသူ့ရဲ့ဇနီးကတယ်လီဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုကိုမိသားစုဝင်တွေဘက်ကထုတ်ပြန်လိုက်ပါတယ်။ရဲကဒီလိုပြစ်ခတ်ခဲ့တာကိုကန့်ကွက်တဲ့အနေနဲ့ရှာလတ်မြို့မှာတော့တောက်ချာနေညာကဆန္ဒပြတဲ့သူရာပေါင်းများစွာဟာလေးညမြောက်အဖြစ်နဲ့ဆန္ဒပြခဲ့ကြပါတယ်။American ပြည်ထောင်စုကနောက်ထပ်သတင်းတစ်ခုမှာတော့နိုင်ငံအနောက်မြောက်ဘက်အချမ်းကဝါရှင်တန်ပြည်နယ်ကဈေးဝယ်စင်တာတစ်ခုမှာတောက်ချာနေနောက်ပိုင်းကတနက်နေ့ပြစ်ခတ်တိုက်ခိုက်မှုကြောင့်လူ9ယောက်သေဆုံးသွားခဲ့တယ်လို့ပြည်နယ်တာဝန်ရှိသူတွေကပြောပါတယ်။အဲ့ဒီဈေးဝယ်စင်တာရဲ့ Macy Store ဆိုင်အတွင်းမှာသေဆုံးသွားတဲ့သူတွေဟာအမျိုးသမီး4ယောက်နဲ့အမျိုးသားတစ်ဦးဖြစ်ပါတယ်။တနက်သမားကတော့အခုချိန်ထိလွတ်မြောက်နေဆဲဖြစ်ပြီးဝါရှင်တန်ပြည်နယ်ရဲတပ်ဖွဲ့တာဝန်ရှိသူတွေကလိုက်လံရှာဖွေနေတယ်လို့ပြည်내ရဲတပ်ဖွဲ့ရဲ့တာဝန်ရှိသူတို့ဖြစ်တဲ့ Mark Francis ကပြောပါရခင်ဗျာ
အမေရိကန်ပြည်ထောင်စုမှာ2000ခုနှစ်စက်တင်ဘာလ17ရက်အကြမ်းဖက်တိုက်ခိုက်မှုမှာထိခိုက်နစ်နာခဲ့ရတဲ့မိသားစုတွေက Saudi Arabia အစိုးရကိုအကြမ်းဖက်မှုကိုပံ့ပိုးပေးတယ်လို့စွပ်စွဲပြီးတရားစွဲဆိုဖို့လှုံ့ဆော်ခွင့်ရှိတဲ့ဥပဒေကြမ်းကိုသမ္မတ Barack Obama ကဗီတိုအာဏာသုံးပြီးတော့တောက်ကြားနေကပယ်ချလိုက်ပါတယ်။ Mr. Obama ကဗီတိုအာဏာသုံးပယ်ချလိုက်တာဟာဒီဥပဒေကြမ်းအတီးဖြစ်လာဖို့ခဏတာနှောင့်နှေးသွားစေနိုင်တာပါ။လွတ်တော်အမတ်တွေထက်ကအနည်းဆုံး3ပုံကသမ္မတရဲ့ဗီတိုအာဏာကိုပယ်ဖျက်ပြစ်နိုင်တယ်လို့ဒီလိုဖြစ်လာမဲ့အလားအလာတွေလည်းရှိနေတယ်လို့ Washington အရေးလှည့်လာဆောင်ကြီးသူတွေကပြောပါတယ်။ ယ်ဒီဥပဒေကြမ်းဟာအမေရိကန်နိုင်ငံသားတွေကိုအကြမ်းဖက်မှုကနေကာကွယ်ပေးနိုင်မှာမဟုတ်တလို့ဒီလိုတိုက်ခတ်မှုမျိုးတွေကိုတုံ့ပြန်ဆောင်ရွက်ချက်တွေအပေါ်တိုးတက်မှုရလာစေမှာမဟုတ်ဘူးလို့လွှတ်တော်ကပြောပို့တဲ့သမ္မတ Obama ရဲ့စာထဲမှာဖော်ပြထားပါတယ်။ဒါရမကဒီဥပဒေဟာအမေရိကန်တို့ရဲ့အမျိုးသားအကျိုးစီးပွားကိုပိုးပြီးပေးအပ်နေဖြစ်စေမယ်လို့လည်းသမ္မတ Obama ကဆိုပါတယ်ရှင်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီကနေ့စနေညဘက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုအခြေညာပေးနေပါတယ်။ပြည်သက်နိုင်ငံ News မြို့မှာပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ပြည်သက်မျိုးသားနေ့ကတိုက်ခိုက်မှုအတွင်းအသက်မသေးဘဲကျန်ရစ်သူတွေနဲ့တိဆုံသွားသူတွေရဲ့မိသားစုဝင်180ကိုပုတ်ဟမ်မင်းကြီး Francis ဟာဒီကနေ့စနေနေ့မှာတွေ့ဆုံသွားမှာဖြစ်ပါတယ်။ရောမမျိုးမှာပြုလုပ်မဲ့ဒီတွေ့ဆုံပွဲကိုဘာသာပေါင်းစုံပါဝင်နိုင်အောင်ဖွင့်ပေးထားပြီးတော့အဲ့ဒီထဲမှာ Muslim, Jew, Orthodox, Christian, Protestant, Catholic, Christian ဂိုင်းတွေကိုကူစားပြုတဲ့ကိုယ်စားလှယ်150လဲပါဝင်မှာဖြစ်ပါတယ်။ News မြို့ရဲ့ဒုတိယမြို့တော်ဝန် Christian Atrocity လဲပုံဟမ်းမင်းကြီးနဲ့တွေ့ဆုံတဲ့ပွဲကိုတက်ရောက်ဖို့အတွက်ရောမမြို့ကိုသွားရောက်မှာဖြစ်ပါတယ်။ဒီတွေ့ဆုံမှုကကိုကိုရဘာသာတွေကြားထဲမှာဘလို့ကွဲပြားခြားနားမှုမှမရှိတဲ့စုဝေးမှုဖြစ်တယ်လို့သူကပြောပါတယ်။ပြည်သူနိုင်ငံရဲ့အမျိုးသားနေ့အခမ်းအနားဆင်နွှဲနေတဲ့လူအုပ်ကြီးတွေကို Islamic အစိုးရတို့ကထရက်ကားနဲ့မောင်းနှင်ပြီးတိုက်ခိုက်ခဲ့တဲ့ဒီ Nice တိုက်ခိုက်မှုအတွင်းမှာ86ယောက်တိဆုံပြီးတော့အတော်များများဒဏ်ရာရခဲ့ကြပါတယ်ခင်ဗျာ။
1999ခုနှစ်ကတည်းကဩစတြေးလျနိုင်ငံကိုဦးတည်ပြီးလူကုန်ကူးမှုလုပ်နေတဲ့အဓိကလူအဖြစ်ဆွဆွဲခံရသူတယောက်ကိုအင်ဒိုနီးရှားရဲတပ်ကဖမ်းဆီးလိုက်တယ်လို့အင်ဒိုနီးရှားနဲ့ဩစတြေးလျတာဝန်ရှိသူတွေကဒီကနေ့စနေနေ့မှာပြောပါရယ်အိဘရာဟင်လူဟန်နပစီကိုအင်ဒိုနီးရှားနိုင်ငံထဲကိုလူအဝင်အထွက်မောက်ခိုးပို့ပေးသူအဖြစ်ဆွဆွဲပြီးဂျကာတာမြို့မှာဒီသတင်းမှအတွင်ဖမ်းဆီးလိုက်တာလို့အင်ဒိုနီးရှားအမျိုးသားရဲဌာနစုံစမ်းထောက်လွှင့်ရေးမှူးဩဂတ်အန်ဒရီယန်တို့ကပြောပါရယ်ကက်တင်ဘရမ်လို့လည်းလူသိကြတဲ့လူဟန်နပစီကိုတရားရင်ဆိုင်ဖို့အင်ဒိုနီးရှားနိုင်ငံ East Nor တန်ဂရာဒေသမှာရှိတဲ့ရော့ဂျွန်ကိုပို့မယ်လို့ဩစတြေးလျအစိုးရကပြောပါရယ်ကက်တင်ဘရမ်ဟာအင်ဒိုနီးရှားနိုင်ငံတဝန်လူကုန်ကူးမှုကွန်ရက်မှာအဓိကကျတဲ့လူဖြစ်တယ်လို့အကွာအကွဲမဲ့တဲ့လူတွေကိုနောက်ထပ်အနေပြုလို့မရအောင်ဟန်တာဖို့အင်ဒိုနီးရှားအမျိုးသားရဲဌာနရဲ့ခိုင်မာပြတ်သားတဲ့လုပ်ရပ်ကိုဂုဏ်ပြုပါရယ်လို့ဩစတြေးလျလူဝင်မှုကြီးကြပ်ရေးဝန်ကြီးပီတာဒါဒညက်ကြေညာချက်ထဲမှာဖော်ပြထားပါရယ်
ပါကစ္စတန်နိုင်ငံကက်ရှမီးယားဒေသမှာဘတ်စကားတစ်စင်းအချိန်မထိနိုင်ပဲရေစီးလွန်တန်တဲ့မြစ်ထဲကိုထိုးကျသွားတာကြောင့်24ယောက်ထပ်မံသေဆုံးသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါတယ်။အဲဒီဘတ်စကားဟာနီလန်မြစ်ထဲကိုတောက်ကြနေကထိုးကျသွားခဲ့တာဖြစ်ပြီးကယ်ဆယ်ရေးတွေအနေနဲ့အခုချိန်ထိရုပ်လောင်းလေးလောင်းကိုပဲရှာတွေ့သေးတယ်လို့ပါကစ္စတန်နိုင်ငံကက်ရှမီးယားဒေသရဲတပ်ဖွဲ့တာဝန်ရှိသူဆာလမ်ခန်းကပြောပါတယ်။ကျန်တဲ့လူရဲ့ရုပ်လောင်းတွေကတော့မြစ်ထဲမှာရင်းနဲ့မျောသွားပြီးတော့ခြောက်ဖွေးရေးလုပ်ငန်းတွေကိုဆက်လုပ်နေတယ်လို့သူကပြောပါတယ်။ဘတ်စကားပေါ်မှာခီးတယ်25ယောက်ပါပြီးတော့ပါကစ္စတန်နိုင်ငံကက်ရှမီးယားဒေသရဲ့မြို့တော်မူဇာဖာရာဘတ်မြောက်ဖက်မိုင်30လောက်မှာမြစ်ထဲကိုထိုးကျသွားတာဖြစ်တယ်လို့အသက်မသေဘဲကြံခဲ့သူတဦးကကယ်ဆယ်ရေးအဖွဲ့ကိုပြောတယ်လို့ခန်းကပြောပါတယ်။အဓိကအားဖြင့်ပါကစ္စတန်နိုင်ငံရဲ့လမ်းတွေမကောင်းတာရဲ့ကားသမားတွေမစင်မချင်မောင်းတာတွေကြောင့်ပါကစ္စတန်နိုင်ငံမှာအခုလိုလူသေဆုံးတာတွေလည်းမကြာခဏဖြစ်လေရှိပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံကန်ချင်မြို့ဝက်ဆန်မှာအစ်စ်ဖွင့်လှစ်လိုက်တဲ့အစီအမံလေရင်ကွင်းကြော်ညာတဲ့အနေနဲ့လေကြောင်းပွဲတော်တစ်ခုကျင်းပခဲ့ပါရယ်ဒီဒေသကိုကမ္ဘာလက်ခီးသွားတွေဆွဲဆောင်နိုင်ဖို့မျှော်မှန်းထားတာပါဒီပွဲတော်မှာလေဒီခုံနာတွေလေရင်တရုတ်ပြပွဲတွေအပါအဝင်ဘီယာအများပြားနဲ့လည်းကျင်းပခဲ့ကြတာပါအပြည်ပြည်ဆိုင်ရာခင်မင်ရင်းနှီးမှုလေကြောင်းပွဲတွေကိုနှစ်ရက်တာကျင်းပတာဖြစ်ပြီးမြောက်ကိုရီးယားမှာဒီပွဲတော်အကြောင်းလှရတွေနဲ့ချီကျအောင်အမွန်းတင်ပြောဆိုနေတာဖြစ်ပါရယ်ဒါဟာကမ္ဘာလက်ခီးသွားတွေကိုပိုးပြီးဆွဲဆောင်နိုင်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားရဲ့လုပ်ရက်တစ်ခုလည်းဖြစ်ပါရယ်ဝက်ဆန်ဒေသဟာကန်ချီတွေနဲ့ကြောက်ဆောင်ကြောက်ကဘာတွေပေါ်များယုံကနှင်းလျှောစီးတဲ့နေရာတွေရှိတာကြောင့်တရုတ်ခီးသွားရကြရေပန်းစားတဲ့နေရာလည်းဖြစ်ပါတယ်။ဒီဒေသကိုဂျပန်တွေကလည်းနှစ်သက်ကြသလိုဂရုတင်မောတွေနဲ့လာရောက်လေ့ရှိကြတာဖြစ်ပါတယ်ရှင်။
မန်ချက်စတာယူနိုက်တက်နဲ့လက်ရှိချန်ပီယံလက်စတာစီးတီးအသင်းတို့ဒီကနေ့ကစားကြတဲ့ပရီးမီးယားလိဂ်ဘောလုံးပွဲမှာတော့မန်ချက်စတာယူနိုက်တက်အသင်းက၄ဂိုးတကိုးနဲ့အနိုင်ရသွားပါတယ်။မန်ယူအသင်းရဲ့ Old Trafford ကွင်းမှာကစားတဲ့ပွဲမှာမန်ယူအသင်းကအသင်းကောင်းဆောင်ဝိန်းရူနီကိုအရန်ကုန်မှာထိုင်ခိုင်းခဲ့ပြီးတော့ကွင်းလယ်နဲ့တိုက်စစ်ပိုင်းကိုအပြောင်းအလဲတွေအတော်လေးလုပ်ခဲ့ပါတယ်။မန်ယူအတွက်ပထမဂိုးကိုတော့နောက်တန်းလူခရစ်စ်မောလင်းက22မိနစ်မှာခေါင်းတိုက်သွင်းခဲ့ပြီးတော့ဒုတိယဂိုးကိုတော့ကွင်းလယ်လူဟွန်မာတာကပယ်နယ်တီအေရီယာအပြင်ဘက်ကနေသွင်းယူခဲ့တာပါမန်ယူအတွက်တတိယဂိုးကိုတော့မာကတ်စ်ရက်ရှ်ဖို့ဒ်ကဂိုးရှိကနေအနီးကပ်ပိတ်သွင်းခဲ့တာဖြစ်ပြီးတော့စတုတ္ထဂိုးကိုတော့ကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ပြောင်းလာတဲ့ပြင်သစ်ကွင်းလယ်လူပေါ်ပေါ့ဘ်ကသွင်းယူခဲ့တာပါ ဒါဟာပေါ့ဘွာအတွက်တော့ကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းနဲ့ပြောင်းလာပြီးတဲ့နောက်ပိုင်းမှာမန်ယူအတွက်ပထမဆုံးသွင်းတဲ့ဂိုးဖြစ်ပါတယ်ဒုတိယပိုင်းမှာတော့ Leicester အသင်းက Gray ကအဝေးကနေတကူပြန်သွင်းခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာဆက်ပြီးတော့ဂိုးမသွင်းနိုင်တာကြောင့်ပွဲပြီးမှ၄ဂိုးတကူနဲ့ Manchester United အသင်းကအနိုင်ရသွားခဲ့တာပါ။ Manchester United အသင်းဟာဒီပွဲနိုင်လိုက်တဲ့အတွက်6ပွဲကစားပြီးတဲ့အချိန်မှာ၄ပွဲနိုင်2ပွဲရှုံးနဲ့ဆက်နမရထားပါတယ်။အခုလောလောဆယ်မှာတော့ Swansea နဲ့ Manchester City အသင်းတို့ကစားနေကြပြီးတော့ပွဲချိန်36မိနစ်ကိုရောက်ပါပြီ။36မိနစ်မှာတော့တစ်ဖက်တကူစီနဲ့အသေးကျနေပါတယ်ခင်ဗျာ။
ကိုရနိုင်တဲ့နန်းလောင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ VOA ရဲ့အခုတိုက်ရိုက်ထုတ်လွှင့်နေတဲ့ Radio Season တွေကိုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းမှာပဲကျမတို့ VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်နားဆင်နိုင်ပါတယ်သတင်းဆောင်မတွေကိုဆက်ပြီးတင်ဆက်ပေးသွားပါမယ် American Thad Mackie ရဲ့ကချင်ပြည်နယ်ခီးစဉ်အကြောင်းကိုရင်ကြည့်အောင်ပါအခုရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်ဖြစ်လာနေလို့စစ်မီးမငြိမ်းနိုင်သေးတဲ့ကချင်ပြည်နယ်ကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးရောက်ရှိလာမဲ့အပေါ်စစ်ပြေးဒုက္ခတဲ့အရေးနဲ့ငြိမ်းချမ်းရေးပေါ်ဆောင်နိုင်ဖို့အစိုးရတာဝန်ရှိသူတွေကိုတွန်းအားပေးနိုင်မယ်လို့ကချင်အရေးလှုပ်ရှားသူတွေဘက်ကအကောင်းမြင်မျှော်လင့်ကြိုဆိုကြပါရစေ။အမေရိကန်သံအမတ်ကြီးစကော့မာရှယ်ဟာတရင်းနေနေ့ကစပြီးကချင်ပြည်နယ်ကို၃ရက်တာခရီးသွားရောက်မှာဖြစ်ပြီးတော့သူ့ကချင်ပြည်နယ်ပထမခရီးစဉ်တွေအမေရိကန်ပြည်အောင်စုအနေနဲ့ကချင်ပြည်နယ်မှာဘလို့အကူအညီတွေပေးနိုင်မလဲဆိုတာကိုဒေတာကန်တွေရဲ့အတန်ကိုနန်းထောင်ပြီးဆွေးနွေးသွားမယ်လို့ရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်။အသေးစိတ်ကိုမဆုမွန်ပြောပြပါလိမ့်မယ်
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေချိန်မှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယေဟာကချင်ပြည်နယ်ကိုပထမအဦးဆုံးအကြိမ်ခီးစဉ်ဖြစ်သွားရောက်မှာဖြစ်ပါတယ်။မနက်ဖြန်တနင်္ဂနွေနေ့စက်တင်ဘာလ25ရက်နေ့ကနေစလို့သုံးရက်တာကြာမြင့်မဲ့အမေရိကန်သံအမတ်ကြီးစကော့မာဆီယေရဲ့ကချင်ပြည်နယ်ခီးစဉ်တွင်မှကချင်ပြည်နယ်အစိုးရတာဝန်ရှိသူတွေဘာသာရေးအသင်းအဖွဲ့တွေကခေါင်းဆောင်တွေအရက်ဖက်အဖွဲ့အစည်းတွေလူမှုအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံပြီးကချင်ပြည်နယ်အတွင်းအမေရိကန်ပြည်ထောင်စုဘက်ကအကူအညီပေးနိုင်ရေးကိစ္စတွေနောက်နာကက်မှာဘလို့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့ရန်ကုန်အခြေစိုက်အမေရိကန်တန်ယုံကတင်ထုတ်ပြန်ထားတာပါကချင်ပြည်နယ်အရေးပြည်နယ်အစိုးရနဲ့ပြည်ထောင်စုအစိုးရကိုတိုက်တွန်းဖိအားပေးနိုင်တာတွေရှိလာမယ်လို့ကချင်ပြည်နယ်ခီးစဉ်အပေါ်အကောင့်မြင်မျှော်လင့်ချက်တွေရှိပါတယ်ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးချာရဲ့အမြင်ကတော့
ဒီမန်ကြီးတကူကဒီတာမကြီးဆိုတော့တုံ့လုံနိုင်တာတွေအများကြီးရှိပါတယ်ကျွန်တော်နိုင်ငံရဲ့ဒီဒီလူမျိုးကြီးရဲ့အမြဲတမ်းပြန်တဲ့ကြာစုရဲ့ကိုတတော်တည်းရာတတ်တဲ့ဆုံးကုညီနိုင်တဲ့ဘက်ကကုညီဖို့ဆန္ဒရှိပါပါဒါကြောင့်မို့ဒီမှာဖြစ်ဖြစ်နေတာကိုသူပြေကြသေးလားဘရောမအသာဒီလူအမှုပေါ်ပါတာအစိုးရကိုရောဒီတတ်မတော်ကိုရောတက်ဆိုင်ရာဒီကိုသူအကြံပေးသွားနိုင်မဲ့အနေထားမျိုးရှိတယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်သူလာရောက်ခြင်းနဲ့အမှန်ကောင်းပါလေကျွန်တော်ဒီပြည်နယ်အတွက်ဒါမှကကျွန်တော်ဒီနိုင်ငံသားအတွက်ဒါကောင်းတဲ့ဖြစ်စဉ်ဖြစ်တယ်လို့ကျွန်တော်လည်းအဲ့လို
ကချင်ပြည်နယ်ဒီမိုကရေစီပါတီရဲ့ဥက္ကဋ္ဌဒေါက်တာတူးကြဟာအမေရိကန်သံအမတ်ကြီးနဲ့လာမယ့်စက်တင်ဘာလ28ရက်နေ့ကချင်ပြည်နယ်မြစ်ကြီးနားမှာတွေ့ဆုံမှာဖြစ်ပါတယ်။သူ့အနေနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းအမေရိကန်သမ္မတအိုဘားမားကစီးပွားရေးပိတ်ဆို့မှုတွေကိုရုတ်သိမ်းပေးလိုက်တဲ့အပေါ်မူအားဖြင့်ကြိုဆိုပေမဲ့လို့အမေရိကန်အစိုးရအနေနဲ့မြန်မာနိုင်ငံတွင်းမှာဖြစ်ပေါ်နေသေးတဲ့စိန်ခေါ်အကဲဆန်းမှုတွေနဲ့ပတ်သက်လို့ဆက်လက်စောင့်ကြည့်ဖိအားပေးတဲ့နယ်ဆိုတာကိုအဓိကဆွေးနွေးမယ်လို့လည်းဒေါက်တာတူးကြကပြောပါတယ်။
ရုပ်သိမ်းပေးတာလေအဲဒီကိစ္စလည်းကျွန်တော်မောအားဖြင့်တော့ကျေစွပါတယ်ဒါပေမဲ့လည်းမိမိရဲ့ခိုင်မာတဲ့ဒီနိုင်ငံရေးသဘောတူညီချက်တစ်ခုခုမရရှိသေးတဲ့နဲ့ဒီလိုဒါအလုံးဒီရုပ်ကျင်းလိုက်မယ်ဆိုလို့ရှိရင်တော့လည်းဆိုဒီသလားဆိုတော့ကျွန်တော်တင်ပြချင်တာရှိတယ
်ဒါအပြင်ရတားအစိုးရလက်ထက်တနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးဖော်ဆောင်မယ်လို့ကြွေးကြော်ထားတဲ့27ရာစုပင်လုံညီလာခံအပြီးကချင်ပြည်နယ်တွင်းမှာတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာတဲ့အပေါ်မှာလည်းအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာညီညာရေးဖြစ်စဉ်မှာပူးပေါင်းကူညီဆောင်ရွက်မယ်လို့ပြောဆိုထားတဲ့အပေါ်ဒီစီးရဲတင်းမာမှုတွေအရေးလဲထဲသွင်းဆွေးနွေးမယ်လို့ဒေါက်တာတူးကြာကပြောပါတယ်မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာကူညီဆောင်ရွက်ပေးနေတဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကချင်ပြည်နယ်တွင်းနှစ်နဲ့ချီပြီးဒုက္ခသည်စခန်းတွေမှာခိုလုံနေရတဲ့စစ်ပြေးဒုက္ခသည်တွေရဲ့အရေးကိုလည်းဦးစားပေးကူညီဆောင်ရွက်ပေးစေလိုပါတယ်လို့ကချင်အရေးလှုပ်ရှားသူကိုအိုင်ဇက်အောင်ကလည်းပြောပါတယ
်။ချင်းနီမှာကိုကမှကျွန်တော်ဒီတိုင်းစားအနေနဲ့မှစပွဲအကြီးကျယ်ဖြစ်တယ်ပေါ့နော်။အစီရဟိုင်းတုံးပြီးဖြစ်တယ်ဆိုတော့ဟိုအစိုးရနေပြီးတော့တစ်ဖက်ကနေပြီးတော့ငင်းချင်းလုံးနေတယ်။ဟိုမိကွန်ထုတ်ဆရာလည်းကျွန်တော်ဖြစ်နေပါတယ်လို့။နောက်ပြီးတော့အခုရှိနေတဲ့လက်ရှိ IDP ကျွန်တော်တသိန်းကြီးပါကိုသူကနေပြီးတော့မပေးထိတိုင်အောင်ပေါ့။မပေးဘူးဆိုတာအစားအစာဖြစ်တော့တော့ ီဟာအဲ့ဒီတော့လည်းမပီးတည်တန်အောင်သူတို့ရဲ့အခြားနိုင်ငံကကူညီရတာတွေကိုတော့ဘိတ်ကင်တာစစ်ချင်းမရှိဘဲနဲ့ပုံမလုံးနဲ့ပုံနေမိတာမျိုးရှိရှိပေါ့အမလို့ပြီးမှဆိုရင်
နှစ်နဲ့ချီနေရရင်ကိုစွန့်ခွာထွက်ပြေးနေရတဲ့စစ်ပြေးဒုက္ခတွေဒီအတွက်ဒေသရင်းတည်ငြိမ်လာရင်ရေရှည်ဘဝရည်တည်ရေးနဲ့လူမှုဘဝပြန်လည်ထူထောင်နိုင်ရေးစတဲ့အရေးကြီးလိုအပ်ချက်တွေကိုဒီမိုကရေစီအင်အားစုတွေဦးဆောင်မဲ့လွှတ်တော်သည့်အစိုးရသည့်ဘက်ကအလေးအနက်ထားဆောင်ရွက်ပေးဖို့ကိုလည်းလိုလားနေကြတာပါဒါပေမဲ့လို့အခုရက်ပိုင်းအတွင်းမှာတော့ကချင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတချို့မှာမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့အကြားတိုက်ပွဲတွေပြန်ဖြစ်နေပြီးဒေသခံပြည်သူတွေဟာစစ်ဘေးကနေတင်းရှောင်နေကြရစေအနေထားဖြစ်နေတာပါရှင
်မဆုမွန်တင်ဆက်ထားတာပါသတင်းတော်မှတ်စုစီစဉ်ကိုဆက်ပြီးတင်ဆက်ပေးပါမယ်မြန်မာဆိုးရရဲ့ထိတ်တန်းခေါင်းဆောင်တဦးအဖြစ်ဒေါအောင်ဆန်းစုကြည်ရဲ့ American Keyson ဟာပြည်တွင်းမီဒီယာတွေမှာသာမကနိုင်ငံတကာမီဒီယာလောကမှာလည်းအကြီးအကျယ်စိတ်ဝင်စားစရာတစ်ခုဖြစ်ခဲ့ပါတယ်အထူးသဖြင့် American သမ္မတ Barack Obama နဲ့တွေ့ဆုံခဲ့ပြီးမြန်မာနိုင်ငံပေါ်တန်ခတ်မှုတွေဖယ်ရှားဖို့ကြီးညာခဲ့တဲ့အတွက်လည်းအယုံဆိုင်မှုတွေပုံများလာတာပါသတင်းတော်မှတ်စုစီစဉ်မှာမမြင်ခိုင်ကတင်ဆက်ထားပါတယ်ရှင်
သတင်းလောကမှာပြီးခဲ့တဲ့အပတ်ထဲလှုပ်လှုပ်ရှားရှားအဖြစ်ရဆုံးလည်းဖြစ်သတင်းတောက်တွေရဲ့မတ်စုတွေထဲမှာအများဆုံးနေရာယူခဲ့တာကတော့ဒေါ ን ဆန်းစုကြည်ရဲ့ American ခီးစင်ပဲဖြစ်ပါတယ်။နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်ဒေါ ን ဆန်းစုကြည်ရဲ့ဒီတစ်ချိန်ပြည်ပခီးစင်ဟာဗြိတိန်နိုင်ငံကစခဲ့တာဖြစ်ပြီးလန်ဒန်မှာဗြိတိန်ဝန်ကြီးချုပ်ထရီဇာမေနဲ့ပါတွေ့ခဲ့ပေမယ့်အချိန်တော်တော်ကြာခွဲခွာနေရတဲ့တားငယ်ဖြစ်သူနဲ့မြင်းနှစ်ယောက်ကိုပြန်လည်ဆုံတွေ့ခဲ့တာကတော့တော်တော်များများအတွက်ပျော်စမတ်ဖြစ်ခဲ့ပါတယ်။လန်ဒန်အပြည့်ခီးဆက်ခဲ့တဲ့အမေရိကန်ပြည်ထောင်စုကိုတကယ်တော့ဒေါ ን ဆန်းစုကြည်2012ခုနှစ်တုန်းကအတိုက်ခံခေါင်းဆောင်တယောက်အနေနဲ့တွားရောက်ခဲ့မှုပြီးအမေရိကန်သမ္မတအင်ဂျူရိုကိုပထမဆုံးအကြိမ်တွားရောက်ခဲ့ပူပေမဲ့အခုတစ်ခေါက်မှာတော့နိုင်ငံခေါင်းဆောင်တယောက်အနေနဲ့တွားရောက်တာဖြစ်ပါတယ်ဒေါ ን ဆန်းစုကြည်နဲ့အမေရိကန်သမ္မတဘားရက်အိုဘားမာအင်ဂျူရိုမှာတွေ့ဆုံပြီးတဲ့နောက်မြန်မာနိုင်ငံအပေါ်ပိတ်ဆို့ဒဏ်ခတ်မှုတွေဖယ်ရှားခဲ့တဲ့အတွက်လည်းနိုင်ငံတကာမှာတမကမြန်မာမီဒီယာတွေမှာလည်းအစိုးရပိုင်းမီဒီယာတချို့ကလွဲလို့ညနေဖုံးသတင်းတွေအဖြစ်ဖော်ပြခဲ့ကြတာပါဒေါ ን ဆန်းစုကြည်ရဲ့ Washington ခီးစင်နဲ့ပတ်သက်လို့စိတ်ဝင်တစားစောင့်ကြည့်နေသူတွေထဲမှာတော့ 70 သတင်းချာနေကနိုင်ငံရေးသတင်းအက်ဒီတာမအီးသူဆန်လည်းတူပါဝင်ဖြစ်ပါတယ
်သတင်းဌာနရဲ့ရုပ်သံထုတ်လွှင့်မှုအစီအစဉ်လေးမှာရောဒီလူမှုကွန်ရက်ဒီသတင်းစာသတင်းဌာနတွေရဲ့လူမှုကွန်ရက်စာမျက်နှာတွေမှာပေါ့နော်ဒီဒေါ ን ဆန်းစုကြည်ရဲ့ဟိုထူးမှန်းဆောင်ရွက်မှုတွေကိုအကဲဟိုအချိန်နဲ့တပြေးညီပေါ့လေဟိုသတင်းတွေကိုထုတ်ပြန်ပေးနိုင်တာသတင်းတွေကိုရေးသားပေးနိုင်တာကိုတွေ့ရတယ်အဲ့မှာတခုတော့ရှိတာပေါ့နော်ဒါကတော့ဟိုဟိုဒီပဟိုပေါ့ပုဂ္ဂလိကမီဒီယာတွေပေါ့အဲ့မှာဘာတခုတော့တွေ့ရလဲဆိုတော့အရင်ဆိုရလက်ထက်နဲ့အခုဒေါ ን ဆန်းစုကြည်ခေါင်းဆောင်နဲ့အဆိုရလက်ထက်မှာသတင်းတင်ဆက်ပုံကနိုင်ငံပိုင်သတင်းမီဒီယာတွေကတော့နည်းနည်းလေးမေးခွန်းထုတ်စရာဖြစ်နေတာပေါ့နော်ဟိုဘလို့အကြောင်းကြောင့်လဲတော့မပြောတတ်ဘူးပေါ့နော်ဝန်ကြီးပညာရေးဝန်ကြီးဌာနမှာဘာကက်ခဲရှိလဲတော့မသိဘူးပေါ့
ဒေါ ን ဆန်းစုကြည်ရဲ့အမေရိကန်ခီးစဉ်အတွင်းသမ္မတအိုဘားမားကလက်ကျန်စီးပွားရေးအရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးတော့မှာဖြစ်ပြီး28နှစ်ကြာပိတ်ဆို့ခဲ့တဲ့ GSP ခေါ်ကုန်သွယ်မှုအထူးခွင့်ရပြန်လည်ပေးအပ်တော်မယ်လို့ကြေညာလိုက်ပါတယ်ဒါဟာနှစ်ပေါင်းများစွာဒီမိုကရေစီရေးအတွက်တိုက်ပွဲဝင်လာတဲ့မြမခေါင်းဆောင်တယောက်ကိုအတိမတ်ပြုရာရောက်တယ်လို့လည်းဆိုနိုင်ပါတယ်ဒါပေမဲ့မူးယစ်ဆေးဝါးရောင်းဝယ်မှုစစ်ဖက်ဆိုင်ရာကုန်သွယ်ရေးမြမစစ်တပ်ကအရာရှိတွေအပေါ်ချမှတ်ထားတဲ့ပြည်ဝင်ခွင့်ပိတ်ပင်မှုစတဲ့အရေးယူမှုတွေကတော့ဆက်လက်ရှိနေအောင်မှာဖြစ်ပါတယ်အဂတိကင်းတဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်အမေရိကန်ရဲ့ယင်းနှိမ့်ညွတ်မှုနဲ့ကူညီဖို့ဒေါ ን ဆန်းစုကြည်ကအမေရိကန်အာဆီယံစီးပွားရေးကောင်စီအစည်းအဝေးမှာပြောဆိုခဲ့ပြီးမြမပြည်ရဲ့စီးပွားရေးအောင်မြင်မှုဟာတမရော်ရောပြည်သူတွေကိုရောအသွင်ကူးပြောင်းရေးရှေ့ဆက်သွားနိုင်ဖို့ဖြောင်းပြနိုင်တဲ့နီလန်းလို့ပြောဆိုခဲ့တာလည်းရှိပါသေးတယ်။မြမပြည်အနေနဲ့ရှေ့လျှောက်ကမ္ဘာစီးပွားရေးအတိုက်အဝန်းနဲ့ပြန်လည်ချိတ်ဆက်နိုင်ဖို့အခွင့်အရေးရလာတော့မှာဖြစ်ပြီးအဲ့ဒီအတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ထားဖို့လည်းလိုမှာဖြစ်ပါသေးတယ်။အမေရိကန်အစိုးရအနေနဲ့ဒေါ ን ဆန်းစုကြည်ရဲ့အခုတစ်ခေါက်ခီးစဉ်မှာရင်းနှီးတဲ့ဆက်ဆံမှုတွေအကောင့်ထည့်ဖော်တာဟာမြန်မာနဲ့တရုတ်ရဲ့ဆက်ဆံရေးပေါ်စိုးရိမ်မှုတွေနဲ့လည်းဆက်ဆက်နိုင်သလိုအင်အားကြီးတိုင်းပြည်တွေရဲ့မဟာဗျူဟာမြောက်ချင်းကပ်လာမှုအပေါ်မြန်မာနိုင်ငံဘက်ကလည်းကိုယ်တိုင်းပြည်အတွက်အကျိုးရှိအောင်လုပ်နိုင်ဖို့လိုတယ်လို့မြန်မာအရေးလေးလာသူဒေါက်တာရန်မျိုးသိန်းကပြောပါတယ်
။ဒေါ ን ဆန်းစုကြည်ရဲ့တရုတ်ပြည်သူ့သမ္မတနိုင်ငံခီးစဉ်နဲ့အမေရိကန်ပြည်ထောင်စုခီးစဉ်နှစ်ခုကိုကြည့်လိုက်လို့ရှိရင်တရုတ်နိုင်ငံရောအမေရိကန်နိုင်ငံရောနှစ်နိုင်ငံလုံးဟာနော်ဟိုမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်မှုအတွက်ကိုနော်ဟိုမဟာဗျူဟာမြောက်ချင်းကပ်ပြီးတော့ပုံဖော်လာတယ်လို့မြင်တယ်။အဲ့ဒီလိုမြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်ဖို့ကိစ္စမှာအဓိကပုံကူဟာတော့ဒေါ ን ဆန်းစုကြည်ပဲဆိုတော့နှစ်နိုင်ငံလုံးကသဘောတူလက်ခံထားတဲ့သဘောမျိုးရှိတယ်။ဒါပေမဲ့ ကျွန်တော်တို့နိုင်ငံရဲ့ပထဝီနိုင်ငံရေးတည်ရှိမှုအရာပြောမယ်ဆိုရင်လည်းပဲတရုတ်နိုင်ငံရောအမေရိကန်ပြည်တော်စုရောနှစ်နိုင်ငံလုံးအတွက်အရေးပါတယ်လို့ပြောမယ်ဆိုလည်းပြောလို့ရတယ်။ဒါပေမဲ့ကျွန်တော်အမြင်အားဖြင့်တော့တရုတ်ပြည်သူသမ္မတနိုင်ငံရောအမေရိကန်ပြည်တော်စုရောဟာနော်သူတို့နိုင်ငံတွေရဲ့အမျိုးသားအကျိုးစီးပွားအတွက်ကျွန်တော်တို့နိုင်ငံနဲ့နော်မဟာဗျူဟာမြောက်ဆက်ဆံရေးကိုတည်ဆောက်တာလို့ကျွန်တော်ကမြင်တယ်။အဲ့တော့ကျွန်တော်တို့နိုင်ငံနဲ့ကျွန်တော်တို့အစိုးရကျွန်တော်တို့ပြည်သူလူထုကလည်းကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကိုပေါ်ဆောင်နိုင်မှုလိုအပ်တယ်လို့ကျွန်တော်ကတော့မြင်ပါတယ်ဗျ
။ကုလသမဂ္ဂထွေထွေညီလာခံတက်ရောက်ဖို့နဲ့ချိန်ကပ်ပြီးအမေရိကန်ကိုဒေါ်ဆန်းစုကြည်တွားရောက်တဲ့နေ့မှာပဲမြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးနဲ့ပတ်သက်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်မတင်သွင်းပြတော့ပါဘူး။မြန်မာပြည်ရဲ့လူ့ခွင့်ရေးအခြေအနေတွေကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကဆက်လက်စောင့်ကြည့်မှာဖြစ်ပေမဲ့လည်းကုလဆုံးဖြတ်ချက်မတင်တော့တာဟာအစိုးရအတွက်ဖိအားတစ်စုံတရာညော့သွားစေတဲ့သဘောဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့မအီးသူဆန်ကသူ့အမြင်ကိုအခုလိုပြောပါတယ်
။တစ်ချိန်လုံးမြန်မာနိုင်ငံကိုအပြစ်တင်နေတဲ့ထိုးနှက်နေတဲ့ဒီလူ့အခွင့်အရေးမြန်မာနိုင်ငံပေါ်လူ့အခွင့်အရေးဆုံးဖြတ်ချက်ဆိုတဲ့ဥစ္စာကြီးကိုမတင်လိုက်နိုင်တာ။ဒီမတင်ဒီဆုံးဖြတ်ချက်ကိုမတင်လိုက်နိုင်တဲ့ဥစ္စာကဟိုပဲတကယ်ကိုဒီနိုင်ငံတွေအများကြီးနဲ့ဖွဲ့စည်းထားတဲ့ကုလသမဂ္ဂမှာမြန်မာနိုင်ငံဂုဏ်သိက္ခာတတော်ကိုဟိုဟိုပါပေါ့နော်တတော်ကိုမြင့်တက်သွားတယ်ပေါ့နော်တခုရှိတာအမှန်တည်းပြည်ရင်းစစ်တွေဖြစ်နေတယ်ပြီးတော့လူ့အခွင့်အရေးအခြေအနေကလည်းစောင့်ကြည့်ရမယ့်အနေအထားမှာရှိသေးတာလည်းတပိုင်းပေါ့နော်ဒါတွေကိုကိုရီပြည်သူတွေကရောအရက်ဖက်ဖွဲ့စည်းတွေကရောလက်ရှိဒီ NLD ဆိုရအောင်ဘယ်လိုတွန်းအားပေးသွားမလဲဒါကတော့တပိုင်းသူကသူတသက်တပိုင်းသွားရမှာပေါ့နော်တန်တဲ့တပိုင်းမှာကျတော့ဒီခီးစင်ကမြန်မာနိုင်ငံအတွက်ကိုတကယ်ကိုကောင်းမွန်တဲ့အကျိုးရလဒ်တွေကတော့တော်တော်လေးကိုပေါ်ဆောင်နိုင်တာ
ဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစင်နဲ့ပတ်သက်လို့နိုင်ငံတကာသတင်းမီဒီယာတွေမှာဖော်ပြကြတဲ့အထက်မှာတရုတ်ကွန်မြူနတီပါတီအပေါ် Global Times သတင်းစာရဲ့သဘောထားအမြင်ဆောင်းပါးတစ်ပုဒ်ကတော့အခုခီးစင်အတွင်းတန်ခတ်ပိတ်ဆို့မှုတွေအလုံးဖယ်ရှားဖို့မလုပ်နိုင်ခဲ့တာကြောင့်မြမဆိုးရိုးစကားတစ်ခုလိုရွှေဦးထန်းပြန်လာတဲ့အတိတ်ပဲမဆောင်ဘူးလို့ဝေဖန်ရေးသားခဲ့တာလည်းတွေ့ရပါတယ်။ဒါပေမဲ့လည်းနိုင်ငံတကာမီဒီယာတော်တော်များများမှာဒေါ်ဆန်းစုကြည်ရဲ့အမေရိကန်ခီးစင်ဟာနိုင်ငံရေးစီးပွားရေးအရာပါအောင်မြင်တဲ့ခီးစင်တစ်ခုလို့သုံးသပ်ခဲ့ကြသလိုခီးစင်ရဲ့ရလဒ်တွေအကောင့်ထဲပေါ်ဖို့ပြည်တွင်းမှာလည်းအခြေခံလိုအပ်ချက်တွေကိုတည်ဆောက်ဖို့လိုမယ်လို့ပြောဆိုနေကြတာလည်းဖြစ်ပါတယ်ရှင
်။မမမြင့်ခိုင်တင်ဆက်ထားတာပါ။မြန်မာတခွင်အစီအစဉ်ကိုဆက်တင်ဆက်ပေးပါမယ်။ Miss Universe မြန်မာ2019အလှမယ်တွေဟာအရင်သွေးပြိုင်ပွဲနဲ့လူမှုရေးကူညီမှုခီးစင်ဖြစ်ကချင်ပြည်နယ်ပူတာအိုမြို့ကိုမကြာသေးခင်ကပဲတွားရောက်ခဲ့ပါတယ်။ပူတာအိုခီးစင်မှာ talent show အရေးသွင်းပြိုင်ပွဲနဲ့ Miss Melika Su တွေအတွက်ရှင်ပြန်ခဲ့ကြသလိုစစ်ဘေးရှောင်ဒုက္ခသည်တွေအတွက်စားနပ်ရိက္ခာနဲ့မိဘမဲ့ကလေးငယ်တွေကိုငွေကြေးလှူဒါန်းမှုတွေလုပ်ခဲ့ပါတယ်။အလှမယ်တွေရဲ့ထူးထူးခြားခြားပူတာအိုခီးစင်ကိုတော့ဒီပတ်ရဲ့မြန်မာတခွင်အစီအစဉ်မှာကိုစီသူကတင်ဆက်ထားပါရှင
်ဒီကြောင့်ဆက်သွယ်ရေးကလွှဲရင်လက်မှတ်ဆက်သွယ်ရေးခက်ခဲလာတာကြောင့်ဖွံ့ဖြိုးမှုအားနည်းလာပေမဲ့သဘာဝအလှပတွေနဲ့ရှုမငြင်းနိုင်စရာလှပတဲ့ဘူတာဝန်မြို့ကလေးစီကိုလူမှုရေးလုပ်ငန်းတွေလှုပ်ဆောင်ကြဖို့မဆက်ကြဝလာမြန်မာလှမယ်တွေရောက်လာကြတာပါစစ်ဘေးကြောင့်တင်းရှောင်နေရတဲ့စစ်ဘေးရှောင်စခန်းတွေစီကိုတွားရောက်ပြီးတော့ဆန်တဲ့စားစရာတွေကိုလူတိုင်းခဲကြတာအပြင်ပျော်ပျော်ပါပါတီစုကခုံခဲကြရင်းနဲ့တောကတွေကိုဖြည့်ပြောက်ပေးခဲ့ကြပါတယ်အပြင်ဘူတာဝန်မြို့မိဘမဲ့ကလေးတွေကိုစောင့်ရှောက်ထားတဲ့ဖုန်းတော်ကြီးအကြောင်းကိုလည်းတွားရောက်ကြပြီးတော့လူတိုင်းခဲ့ကြပါတယ
်ဒီခီးစင်မှာတော့မတော့ဟိုနံပါတ်၁ကတော့စစ်ပေးရှောင်စခန်းကိုတွားပြီးတော့မှဟိုအဲ့ကဒေသခံပြည်သူတွေနဲ့လူတန်းလေးလုပ်တယ်အမတို့ဟိုဆန် A 60ပေါ့အခုချိန်ကသူတို့ဒီမှာဆန်အရန်ရှားတဲ့အချိန်လည်းဖြစ်တယ်လို့သိရတဲ့အတွက်ဟိုမိသားစု60ရှိရဲ့လို့ဟိုသိရလို့ဟိုဆန် A ပေါ့နော်တမိသားစုကိုတအိမ်နှုံးနဲ့ဆန် A 60လှူပါတယ်ပြီးတဲ့အခါသူတို့ဒီဒီမှာရှိတဲ့ပြည်သူတွေနဲ့အတူတူဒီလှမယ်လေးတွေကတချင်းဆိုတဲ့ဟိုပျော်ပျော်ပါပါပေါ့နော်နှစ်သိပ်အားပေးတယ်ပေါ့အရာရဲ့နောက်တစ်ခုကဒီဘူတာဝန်ဒေသမှာမိဘမဲ့ကလေးချောင်းပေါ့နော်ဘုံတော်ကြီးချောင်းမှာဆောင်းလျှောက်ထားတဲ့မိဘမဲ့ကလေးချောင်းကိုလည်းတွားရောက်ပြီးတော့လှူဒန်းခဲ့ပါတယ်သောတာဝိညာဏဓာ
တုတန်တမြုပ်တကစဓမ္မမလိခမြင့်တပေးမချမ်းဘောမြို့နယ်တွေကကောက်မှုလုံဖျားကိုရောက်ကြတော့ပြည်တွင်းစစ်ကြောင့်မငင်းချမ်းသေးတဲ့နေမျိုးတွေမှာအများဆုံးငင်းချနိုင်ဖို့ဝိပုစုတောင်းကြတယ်လို့စစ်ဘေးဒေသတွေမှာလူမှုအကူအညီတွေလှုပ်ဆောင်ဖို့နဲ့ပြည်တွင်းစစ်အ мян ဆုံးရတ်တန့်မှုဆူတောင်းနေပါတယ်လို့လာမယ်တွေကပြောပါတယ်
ညီမခွန်တော့ဒီချင်းပြည်နေပါတယ် အခုမငိမ့်ချမ်းနေတဲ့အနေထားပေါ့နော်အဲ့ပေါ်မှာညီမဒီမြင့်ရှာတွေဖြစ်စီများတွေဖြစ်စီပေါ့နော်ညီမမြင့်ရှာမှလည်းမဟုတ်ပါဘူးအရင်ကတည်းကလည်းညီမဒီမလီအိမ်ရာမှာညီမ volunteer group မှာပေါ့နော်ညီမ member ဝင်ထားတယ်ဆိုတော့အခုလာမဲ့ December ဇန်နဝါရီမှာရောညီမပေါ့နော်ဒီဝေးလံခေါင်ပါတဲ့နေရာတွေမှာစစ်ပြေးပေါ့နော်စီချောင်းစခန်းတွေမှာညီမတက်နိုင်တဲ့ဘက်ကနေပေါ့နော်ညီမကူညီပေးဖို့အတွက်ပြင်ဆင်နေပါတယ်ရှင်ဟုတ
်ဒီ message ကြော်လာမြန်မာပြန်ပွဲဝင်အလှမယ်လေးတွေဟာမြန်မာနိုင်ငံနေနဲ့ရဲရဲကနေရွေးချယ်ခံခဲ့ကြပြီးတော့နောက်ဆုံးအဆင့်ရှင်ပြိုင်ကြရမှာပါနေမျိုးတွေရဲ့အလှမယ်တွေအနေနဲ့လည်းစ조사ကြတာမို့လို့ပြန်ဆန်မှုပြင်ထန်လိမ့်မယ်လို့ယူဆကြပါတယ
်ဟိုပါပေါ့နော်ညီမတို့ဒီ2015-16ကနေစပြီးတော့ပြည်နယ်နဲ့တိုင်းနေစပြီးတော့ပြန်ဆိုင်လာတယ်အခုဒါကတော့ဒုတိယမြောက်ပေါ့နော်ပြည်နယ်နဲ့တိုင်းနေပြန်ဆိုင်မှုတော့ဟိုမနစ်ကလည်းဟိုပါပျံဆိုင်မှုအရန်ကိုများတယ်ဒီနှစ်ကပို့ပြီးတော့လဲပေါ့နော်ပျံဆိုင်မှုပို့များတယ်အရန်လဲစူးစမ်းရတယ်ပေါ့နော်ပြီးတော့ဒီအခုညီမတို့ခီးစင်တွေထွက်ကြတယ်ခီးစင်တွေထွက်တဲ့အချိန်မှာဆိုရင်လည်း activity တွေကအရန်ကိုများလာတယ်မနစ်ကဆိုရင်ညီမတို့သွားတဲ့ activity ကကြတော့ပေါ့နော်ဟိုများတော့များတယ်ပေါ့နော်ဒါပေမဲ့ဒီနှစ်မှာပို့ပြီးတော့ပျံဆိုင်မှုကလည်းများလာတဲ့အတွက် activity တွေ challenge တွေနောက်ပြီးတော့အခုဒီနှစ်ဆိုရင်ပေါ့နော်ညီမတို့ဒီ talent show တွေလည်းပါတယ်ဆိုတော့ပေါ့နော်ပို့ပြီးတော့လည်းခက်ခဲပါတယ
်။နေမျိုးတွေကရွေးချယ်ခံခဲ့ကြပြီးတော့ဝင်ရောက်ရှင်ပြိုင်ကြတဲ့အလှမယ်လေးတွေဟာအခက်အခဲတွေရှိကြပေမဲ့အကောင်းဆုံးစ조사ရှင်ပြိုင်နေကြပါတယ
်။ဟုတ်ညီမလည်းအစတော့ငါဒီရန်ကုန်မှာလာမပြိုင်ခင်တော့ငါတော့နေပြိုင်ဝဲလို့ပဲအေးစစ်စစ်လို့ထင်ခဲ့ရပါတော့နော်။ဟုတ်ဒီမှာရောက်ပြီးတော့မှညီမပြိုင်မှသုံးသက်ကြီးရဲ့အခါမှာအခုကို confidence ရှိဖို့အရန်လို့တည်ရရှင်နေကညီမလေးကပြီးတော့ knowledge ပိုင်းမှာလည်းအရန်ကိုသူတို့တိထားတာထပ်ပို့ပြီးတော့မှပွင့်ဖို့လိုတည်းရေပေါ့เนาะဟုတ်အခုညီမဆိုရင်လဲဒီမှာရောက်လာမှာညီမတိရပေါ့เนาะဒီဘလို့စက်စူးစားရအောင်မလဲဆိုတော့ဘာလို့လဲဆိုနေမှာဆိုရင်တော့ကိုကကိုနဲ့တိတ်ဟိုမျိုးမကွာတဲ့လူတွေပဲဆိုတော့ဟုတ်ပြီဆိုရဲဟုတ်ကိုအဲ့လိုမျိုးအရန်ကိုလိုတည်းရေပေါ့เนาะဟုတ
်ဒီ message ကြော်လာမြန်မာပြန်ပွဲဝင်အလှမယ်လေးတွေဟာပတ်ဝန်းကျင်သားအလှပရေးအတွက်တစ်ပင်စိုက်ပျိုးတာတွေလုပ်ခဲ့ကြတာအပြင်ပူတော်မျိုးမူလာရှိသည့်ချောင်းထဲမှာ rifting ဖောင်စီးကြတာတွေအဲ့ဒါချောင်းနှပေးမှာစင်စည်းကြတာတွေကိုလည်းပြုလုပ်ခဲ့ကြပါတယ်
။လော့လော့လော့ပြန်ရှိ
ရအလာမေလီရဲ့ပူတာအိုခီးစဉ်တွင်အလာမေလီရဲ့တူးချင်းလိုက်ကိုပိုင်းအီသွေးပြိုင်ပွဲတဲလိုက်ရှိုးနဲ့မစ်မလီခရွေးချယ်တာတွေကို Blue Diamond စီမံနဲ့ပူတာအိုမျိုးကမလီခဟိုတယ်ရဲ့ပံ့ပိုးမှုနဲ့ပြုလုပ်ခဲ့ကြပါတယ်။2019ခုနှစ်မက်ဆေ့ချ်ဂျာဝါလာပြန်ပွဲကိုစေလွှတ်နိုင်ဖို့အတွက်မြန်မာနိုင်ငံကုစားပြုမက်ဆေ့ချ်ဂျာဝါလာမြန်မာရွေးချယ်ပွဲကိုလာမယ့်လမှာပြုလုပ်သွားဖို့အစီအစဉ်ထားပါတယ်
။ဒီပူတာကိုခီးစင်ပြီးသွားလို့ရှင်တော့မမတို့ National Costume ပြိုင်ပွဲအတွက်ဟိုဟာဖြစ်တော့မှာပေါ့နော် National Costume ပြိုင်ပွဲကတော့အဓိကဒီပတ်မိုးပေးတဲ့ဒီဇိုင်နာတွေအတွက်ဟိုအမှတ်တရပွဲတော့ပွဲလုပ်ပေးတဲ့သဘောပါပဲ။ဒီမှာဟိုလာရောက်ကြည့်ရှုတဲ့ပရိသတ်ကနေပဲအကြိုက်ဆုံးဝတ်ဆောင်ကိုမဲပေးပြီးတော့ဆုံးဖြတ်ပြီးတော့ဒီဝတ်ဆောင်ကိုမမတို့ the best costume ဆိုပြီးတော့ဟိုဆုချီးမြှင့်မယ်။အဲ့ဒီမှာဒီသူတို့ဒီပြင်ဆင်လာတဲ့သူတို့ရဲ့ National Gift လေးတွေလည်းပါလာမယ်။မနေ့ကလိုပဲအဲ့ National Gift လေးတွေအမတို့လေးလံတင်ရောင်းချပြီးတော့ရရှိတဲ့ငွေရဲအဲ့ဒီလက်မှတ်ရောင်းချရတဲ့ငွေတွေပေါ့မမတို့ဒီအာဂရာဖွဲ့ချက်ကိုလှူဝါဖို့ရှိပါတယ်ရှင်။ဒါကတော့29ရက်နေ့ကနေမှပါ။ဒီအမတို့ဟို final ပွဲကိုတော့ Novo Day မှာ6ရက်နေ့မှာပြုလုပ်သွားမှာဖြစ်ပါတယ်။အောက်တိုဘာ6ရက်နေ့မှာအဲ့ဒီမှာတော့အမတို့ MNTV နဲ့ Channel 9ကနေလည်းတိုက်ရိုက်ရေကူးထုတ်လွှင့်ပြသသွားမှာဖြစ်ပါတယ်။
ဒီသူသတင်းပေးပို့ထားတာပါ VOA ကနေစနေနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒါရိုက်လင်လဲအစီအစဉ်ကိုမကြာခင်မှာနားဆင်ကြမှာပါရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2016ခုနှစ်စက်တင်ဘာလ24ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာပါအခုစက်ပြီး10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းလက်မီတာ190တုန်းကနေအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါဒီဒုတိယပိုင်းစီစဉ်မှာဆိုရင်ကိုကျော်သိန်းနဲ့အစီအစဉ်ထုတ်လွှင့်စီစဉ်ထုတ်လုပ်သူမဆုမွေအေးတို့တင်ဆက်ထားတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ပါရှင်
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီအပိုင်းတွေအတွင်သတင်းတွေထဲမှာအများဆုံးကျွန်တော်တို့တွေ့ခဲ့ကြတာကတော့ရန်ကုန်မြို့လယ်ကအင်းဝအထုတ်ဆိုင်မှာအိမ်ဖော်အိမ်အကူလုပ်သားမိန်းကလေးငယ်နှစ်ဦးကိုအလို့ရှင်အင်းရှင်တွေကနှိပ်စက်ညှဉ်းပန်းတာကြောင့်နောက်ဆုံးလူခွင့်ရေးကော်မရှင်ရောက်ရဲစခန်းရောက်ဖမ်းဆီးတာဖြစ်တရားစွဲတဲ့အခြေအနေရောက်စတဲ့အခြေအနေရက်ကိုကျွန်တော်တို့သတင်းတွေမှာအများဆုံးတွေ့ခဲ့ကြပါတယ်ဆိုတော့အဲ့ဒီဖြစ်ရအပေါ်မှာအဓိကကြတယ်လို့ပြောရမယ်လူခွင့်ရေးကော်မရှင်ရဲ့ကင်တွယ်လှုပ်ဆောင်ပုံပေါ်ကျွန်တော်တို့သောတာရှင်တွေကပဲလို့မြင်ပါတယ်တစ်ဖက်မှာလည်းပဲဖန်ဆီးရမယ်တရားစွဲရမယ်ရဲတပ်ဖွဲ့ရဲ့လှုပ်ဆောင်မှုပေါ်မှာရောအသေးချာစနစ်တကျကင်တွယ်ခဲ့တယ်လို့မြင်သလားဒါကိုအဓိကဆွေးနွေးကြဖို့ဖြစ်ပါတယ်ပြည်နယ်ဆွေးနွေးပေးသူနှူးထဲမှာဒူးကတော့မြန်မာနိုင်ငံရှိနေများကွန်ရက်ကရှိနေကြီးဒူးဖြစ်တဲ့ဦးသိန်းတန်းဦးဖြစ်ပါတယ်နောက်ဒူးကတော့ကျွန်တော်တို့ကိုယ်တိုင်ကလူခွင့်ရလူရှားသူဒူးဖြစ်ပြီးတော့ဒီလိုဖြစ်ရမျိုးတွေမှာကုညီလှုပ်ဆောင်ပေးနေသူလည်းဖြစ်တဲ့ဦးစောရံဖြစ်ပါတယ်ဆိုတော့ဆရာဦးသိန်းတန်းဦးလူခွင့်ရကော်မရှင်နဲ့ဆွေးနွေးကြပြောဆိုကြလူခွင့်ရကော်မရှင်ဘက်ကတုံ့ပြန်ပုံကိုဆရာပထမအဦးဆုံးကြားရတဲ့အခါမှာဆရာဘယ်လိုများစိတ်ထဲမှာဖြစ်ပါသလဲပထမအဦးဆုံးစိတ်ထဲပေါ်လာတာဘယ်လိုများပေါ်လာပါသလဲဆရာ
ကျွန်တော်မခံရနိုင်ဖြစ်ပြီးတော့ဒေါသရှိနေပါတယ်ခင်ဗျာဟိုတုတ်ပြန်ဖြေချာနေကောင်ကဒီမြန်မာနိုင်ငံအမျိုးသားဆိုတဲ့အစီအစဉ်နဲ့အဖြစ်နဲ့မကိုက်ကြီးရဲ့ဟိုအကဲဆက်ဆက်တိမခံပါတော့နော်ဟိုစိမ့်တဲ့ညာတွေ့တယ်လို့ပြောနေတာလေနောက်အဲ့ဒီကပုဂ္ဂိုလ်ကြီးတယောက်ကကျွန်တော်တို့ရဲ့လူလူပေါင်းဆောင်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုတော်စုကြည်လို့သုံးတဲ့အခါမှာကျွန်တော်မခံမရနိုင်ဖြစ်အောင်ဒေါသဖြစ်ရပါတယ်သူတို့ရဲ့ဖြေချာချက်တွေကြားတဲ့အခါမှာလည်း
ဟုတ်ကဲ့
ဘုမလင်းပြောတော့ဆက်စုပ်ညွှန်ချမှုရှိနေတယ်ကျွန်တော်ပြောရမှာ
ဟုတ်ကဲ့တဖက်ကရောဒီရဲတပ်ဖွဲ့ဘက်ကလှုပ်ဆောင်ချက်အပေါ်မှာဆရာရှင်းနေတူအနေနဲ့ဥပဒေကိုနားလည်လေးတွန်းကျင်သူဒူအနေနဲ့ဘယ်လိုမြင်သလဲဆရာရဲတပ်ဖွဲ့ကစနစ်တကျလှုပ်တယ်လို့မြင်သလား
ရဲတပ်ဖွဲ့ရဲ့လှုပ်ရှားမှုနဲ့ပတ်သက်လို့ပထမဆုံးဒီကြောက်ရားရဲတပ်ရဲဌာနမှာကျွန်တော်တို့လွန်ခဲ့တဲ့3လလောက်ကအမှုဖွင့်တန်းကြားကြတာအောင်မြင်မှုမရှိဘူးဆောင်ရွက်မဖြစ်ဘူးဆိုတာတွေ့ရတယ်ဒါပေမဲ့ရဲမှုကြီးဝန်းနိုင်ရဲ့ကြောက်ကြတဲ့နောက်ပိုင်းမှာသူတို့ဒီပတင်းကိုကိုယ်သူမင်းကြီးကြားပြီးတဲ့နောက်ပိုင်းမှာဆင်းရဲရလေးလာတယ်။နောက်စုံစမ်းစစ်ဆေးမှုတွေပြော27မျက်နှာအချင်းကစားနဲ့ဥက္ကဋ္ဌကော်မရှင်ကိုတင်ပြပြီးတော့သူတို့ကညွန်ချချက်တစ်ခုရတာနဲ့ချက်ချင်းဆောင်ရွက်ထုတ်ရှားဖို့ဆင်းရဲဖြစ်ခဲ့တယ်ဆိုတဲ့အတွက်ပထမပိုင်းရဲတပ်ဖွဲ့ရဲ့ဆောင်ရွက်ချက်တွေကကြီးနားစရာမရှိပါဘူး။နောက်ပိုင်းဆောင်ရွက်ချက်တွေကကျွန်တော်တို့အတိအမှတ်ပြုရမှာပါ
။ဟုတ်ကဲ့ခင်ဗျာ။ကိုဆွေဝင်းကိုရိုင်းကလည်းပဲဒီကိစ္စမှာအဓိကအခေယာအဓိကဇက်ကောင်လို့ပြောရမယ်။ကိုဆွေဝင်းရဲ့လှရှားလှုပ်ဆောင်မှုဒီကိစ္စကိုတဆိုင်မမတ်ဖော်ထုတ်ပုံနဲ့ပတ်သက်ပြီးတော့ဒီနေရာကနေပြီးတော့အဒီမပြုချီကျူးတဲ့အကြောင်းလေးပဲကျွန်တော်တပါးတယ်ပြောခွင့်ပေးပါကိုဆွေဝင်းဒီပြီးခဲ့တဲ့မနေ့ရပေါ်လေဒီနိုင်ငံတော်သမ္မတရုံးကနေပြီးတော့ချီမင်းနဲ့ဂုံမြင့်မတန်လာကိုလက်ခံယူတဲ့နေရာမှာသူပြောခဲ့တဲ့စကားလေးတွေမှာလည်းပဲရဲတပ်ဖွဲ့အဓိကတာဝန်ရှိသူဒူကိုသူနာမည်နဲ့တကွထုတ်ဖော်ပြီးတော့ပြောသွားတာရှိပါတယ်ဆိုတော့နောက်ပိုင်းမှာတော့ဒီရဲတပ်ဖွဲ့ဘက်ကကင်တွေလှုပ်ဆောင်ပုံတွေကစနစ်တကျနဲ့ထိထိရောက်ရောက်လှုပ်လာတယ်လို့ကျွန်တော်တို့ပြောလို့ရပါသလားဆရာဦးတင်တောင်း
ဟုတ်ကဲ့နောက်ပိုင်းဒီဆောင်ရွက်တာတွေကတော့ဒီကတ္တမတွေသိကျက်လာတဲ့အချိန်မှာအချင်းနဲ့တပင်းကြီးချက်ချင်းဖမ်းနိုင်တာနောက်တစ်ခါတရားစွဲဆိုရေးယူဆောင်ဖို့လုပ်လာတာနောက်ဒီရဲတွေဘုခုနဒီကြောက်ရားရက်တရားတပ်ဖွဲ့ရနေပြီးဌာနနေပြီးတော့တာဝန်ကြီးအောင်ဆောင်ရွက်မပြီးဘူးလို့ယူဆတယ်တိုင်တန်းချင်းခံရတဲ့တရားဝင်တွေပတ်သက်ပြီးတော့ရဲဆုံးခုပေါ့လေအစုံလမ်းစီခုံလုံးဖွဲ့ပြီးတော့ဆောင်ရွက်နေရတယ်တွေ့ရတယ်ပြီးတော့ဒီနောက်ပိုင်းလုပ်ရတယ်ပြီးတော့ကျွန်တော်တို့အတိအမှတ်ပြောတာဖြစ်ပါတယ
်ဟုတ်ကဲ့ပါဥဇော်ရန်ကိုယ်တိုင်လည်းပဲဒီလူခွင့်ရေးကော်မရှင်နဲ့ထိဆက်ပြီးတော့လုတ်ခဲ့တဲ့ကိစ္စရတချို့ရှိတယ်ဆိုတာကျွန်တော်သိထားပါတယ်ဥဆိုရန်ကိုတိုင်ကောဒီဖြစ်ရပုံမှာဒီအင်ဝါအချုပ်ဆိုင်ကမင်းကလေးနေဦးရဲ့ဖြစ်ရပုံမှာလူခွင့်ရေးကော်မရှင်ဘက်ကခြံတွေ့ဖို့ဥဆိုရန်ကြားတဲ့ချိန်မှာပထမဦးဆုံးစိတ်ထဲဘယ်လိုများဖြစ်မိပါသလဲ
ကျွန်တော်တို့ဒီကောင်နဲ့ပတ်သက်လို့ပထမဦးဆုံးစိတ်ထဲမှာတော့ကျွန်တော်တို့အနေနဲ့ကတော့ဒီဒုသားချင်း ပေါ့လေလူသားမဆန်မနဲ့လှုပ်တဲ့ပုံမှာတော့ဒါသီယူတာယူအားဖြင့်တော့ကျွန်တော်တို့တော်တော်လေးစိတ်မကောင်းဖြစ်တယ်ပေါ့တိုးတော်လေးလူ့အခွင့်အရေးကော်မရှင်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကပြောရမယ်ဆိုရင်ဒီလူ့အခွင့်အရေးကော်မရှင်ဟာစပေါ်ပေါက်လာတဲ့ကနိုင်ငံတကာကနေပြီးတော့ကျွန်တော်နိုင်ငံကိုလူ့အခွင့်အရေးနဲ့ပတ်သက်တဲ့ဖိအားတွေပေးမှုကြောင့်သာလျှင်ဒီကော်မရှင်ကသူ့တမိုင်းကြောင့်ရပေါ်ပေါက်လာတာဖြစ်တယ်အဲ့တော့ဒီကော်မရှင်ဟာသူ့ဒီလူ့အခွင့်အရေးလုပ်ငန်းသဘောတရားတွေနော်အဲ့ဒီသဘောတရားတွေကိုတိလို့ဒါကိုတကယ်ဖြည့်ဆွမ်းလို့ဖြည့်ဆွမ်းဖို့အတွက်ပေါ်ပေါက်လာတာမဟုတ်ဘူးလူ့အခွင့်အရေးအနှစ်သာရတွေကိုတကယ်နားလည်ပြီးတော့တကယ်ယုံကြည်တဲ့သူတွေနဲ့ဖွဲ့ထားတာမဟုတ်ဘူးဘုံမှုတွေဘုံမှုကျောက်ဟောင်းနေနဲ့ဖွဲ့ထားတာဖြစ်တဲ့အတွက်သူဟာဒီတောင်ပေးလို့သာလုပ်နေရတယ်နိုင်ငံလုံးနိုင်ငံသားတွေရဲ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တကယ်နစ်နာတာတွေကိုဖော်ထုတ်ပြီးတော့တိုင်ဒီဖြစ်စီမတိုင်ဒီဖြစ်စီအော်ထုတ်ပြီးတော့လုပ်နေတာမဟုတ်ဘူးဆိုတာသိထားတဲ့အတွက်ကျွန်တော်အနေနဲ့ဒီလိုပြဿနာတွေဟာတစ်ချိန်မဟုတ်တစ်ချိန်ကျင်းတည်ထွက်လာမယ်ဆိုတာကျွန်တော်သိတယ်။ပန်လူရာမင်းကလေးတွေနဲ့ပတ်သက်လို့ကျွန်တော်တိုင်သာသွားပို့တာကျွန်တော်ကိုယ်တိုင်သာပို့တာကျွန်တော်ကိုယ်တိုင်လုပ်နေတယ်ဒီကိစ္စကြီးကအကြီးဖြစ်နေတယ်။လူခွေချိုးဖောက်မှုတွေဟာတစ်ချက်မကအများကြီးညှိနေတယ်။ကျွန်တော်ဆွေးနွေးပါရင်လေလို့လူခွေရုံနဲ့ဝင်ပြောတာမှကျွန်တော်ကိုလက်ခံပြီးပြောမဲ့လူမရှိဘူး။အဲ့ဒါကြောင့်မို့လို့ကျွန်တော်တို့ကလူခွေကော်မရှင်နဲ့ပတ်သက်ဒီကော်မရှင်ဟာအမြင်တက်တက်ပေါ့ရုပ်ပြသဘောလောက်တာအရင်အစိုးရလက်ထက်ကလုပ်ထားတဲ့ဟန်ပြတက်တက်လောက်ပဲရှိတဲ့အတွက်ဒီလိုဖြစ်တာတွေတော့မဆန်းဘူးဒါပေမဲ့ကျွန်တော်တို့ကပြုမြင်ပြောင်းလဲပြီးတော့ဒီကော်မရှင်ကိုဖွဲ့မှာပဲရမယ်ဒီတိုင်းသွားလို့မဖြစ်တော့ဘူးဆိုတဲ့ဟာကိုအခုဖြစ်ရတရားနေပြီးတော့ကျွန်တော်တို့ဒါတက်တည်ကြလိုက်တာပဲခင်ဗျာ
ဟုတ်ကဲ့ပါကျွန်တော်ဒါရိုက်ဆွေးနွေးမှာတော်တော်ရှင်းနေတဲ့ဆက်တဲ့ဖိတ်ခေါ်ပါမယ်ရန်ပြဲမျိုးကဦးစောလွင်ဥစလွင်အခုဖြစ်ရပေါ်လူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ဘယ်လိုမြင်ပါသလဲခင်ဗ
ျလူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ကတော်တော်အားနည်းပါတယ်။ဘာကြောင့်လဲတူရာနေလို့ဝင်းနဲ့အာနာကိုတော်တော်မဲမှုရတယ်လူတွေလဲ။ဒါကြောင့်ဒီအဖွဲ့အစည်းကိုရှင်းရှင်းချက်သိမ့်သိမ့်ပါတယ်။ရှင်းရှင်းရုပ်သိမ့်ပြီးတော့အခုလူခွင့်ရေးကျူးလွန်ထားတဲ့ဟိုကောင်မလေးမြောက်ကိုဝင်းနဲ့ပောက်ပြီးတော့ကြေးခိုင်းလိုက်တဲ့တို့တွေကိုရှင်းရှင်းအရေးယူသိမ့်ပါတယ်။ဒီလူခွင့်ဒီအရေးမယူလိုက်လို့ရှိရင်နောက်တစ်ချိန်မှာဒီဆိုးလာမှာပဲအခုလေးဆိုးနေတာပဲ
ဟုတ်ကဲ့ပါ
ရေးတွေရဲ့အင်အားကလည်းတော်လေးကိုဆိုးကနေဆင်းရနေပါလေရေးတွေလုဆောင်ချက်တွေကအခုနောက်ကျမှလည်းတို့ကကင်ဒီဒါကိုတွေ့မြင်ရပါလေဟိုကြီးလေတွေ့ရမြင်နေမှမကြမ်းအားလုံးကျွန်တော်ဆိုးရတာကိုခံစားနေရတာတွေ့မြင်နေရပါလေ
ဟုတ်ကဲ့
တိုင်တိုင်ဘလို့ပဲလုံးလို့တို့သွားတိုင်လို့ရှိရင်ငွေမပါလို့ရှိရင်လောကကိုအရာမရောက်ပါဘူးငွေပါမှလည်းအရာရောက်တယ်။ဒါရေးတွေလောက်ဆောင်ရပါ။လူခွေပုံရှင်လောက်ဆောင်ရကလည်းကျွန်တော်တို့မြန်မာနိုင်ငံတွေမှာကြောင်းနေနေပါတယ်ဆိုတော့ဒီမိုကရေစီခင့်မဟုတ်အောင်ငွေသွေးဖြည့်ခင့်ဖြစ်နေပါတယ်။အာဏာရှင်နဲ့ငွေရှင်ပေါက်လိုက်ရင်အရာရာပြေးပြီးလို့ရတယ်။အာငွေသွေးဖြည့်ခင့်နေပါတယ်
။ဟုတ်ကဲ့ပါဦးစောလေ
း။ဒီအာငွေသွေးဖြည့်စနစ်ကိုပြောင်းပြီးဒီမိုကရေစီစနစ်စစ်စစ်ကိုတွားရည်ဆိုရင်အခုဖွဲ့စည်းထားတဲ့အဖွဲ့အစည်းကိုရှေ့ရှေ့ရုပ်သိမ်းတယ်ကအခုလူမျိုးကိုကျူးလွန်ထားတဲ့လူခွင့်ရေးကိုကျူးလွန်ထားတဲ့ဟိုကာမလေးမြောက်ကိုငွေနဲ့ပင်ပင်ပြီးတော့ကြေးခိုင်းလိုက်တဲ့လူတွေကိုရှေ့ရှင်းအရေးယူပေးပါ
ဟုတ်ကဲ့ဦးစောလင်းကျေးဇူးများတင်ပါတယ်ခင်ဗျာနောက်တစ်ယောက်တစ်ဆက်တဲ့ဖိတ်ခေါ်ပါမယ်ဇလွန်မျိုးကဦးတန်းအောင်ဦးတန်းအောင်ဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအခုလိုမတရားနှိပ်စက်တဲ့လူခွင့်ရေးချိုးဖောက်တဲ့ကိစ္စမှာလူခွင့်ရေးကော်မရှင်ကအခုလိုလှုပ်တာလေကျွန်တော်မတင်တတ်ပါဘူးခင်ဗျာအဲ့ကလေးတွေတွေ့လဲကျွန်တော်တော်တော်လေးကိုသနာပါတယ်ခင်ဗျာအဲ့အတွက်ကိုဒီရက်ဆက်တဲ့ဒီသားတို့ဝင်နေလို့လေတကယ်ထိရောက်တဲ့ကြီးလေးတဲ့အပြစ်တောင်လည်းပေးတယ်ပါလေကလေးတွေအတွက်လည်းထိုက်တဲ့တကယ်ကြော်ကြီးကိုလည်းပေးတယ်ပါလေခင်ဗျာ
ဟုတ်ကဲ့
အဲ့ဒီကိုကျွန်တော်တို့မြစ်တာရက်ခံပါတယ်တကယ်ကိုလှုပ်ပေးစေချင်ပါလေတော်တော်လေးကိုသနာကျင်တာဟုတ်ကဲ့သူလူကိုချစ်ဆန္ဒတဲ့စိတ်ဓာတ်မှရှိကြရလားမသိဘူးကျွန်တော်မြန်မာနိုင်ငံလည်းတခြားလုံးမှာဟိုပြောမယ်ဆိုရင်ငွေများတရားနိုင်တဲ့ခြေကြီးကဒီစနစ်ကြီးကဖြစ်လာတဲ့အတွက်ဒီစနစ်ကြီးတွေကိုလည်းကျွန်တော်ဖြောက်ပေးချင်ပါလေအမှန်တရားကိုတကူဖော်ထုတ်ပေးတဲ့ဒီနောက်ပြောလဲကျွန်တော်အရင်ကျေးဇူးတင်ပါတယ်ခင်ဗျအဲ့ဒါမျိုးလဲနောက်ဖြစ်ပေါ်လာတဲ့ကြံစည်တွေကိုဒီလိုလူ့ခွင့်ရေးချိုးဖောက်တဲ့ကိစ္စတွေမတရားနိုင်တဲ့ခြေနဲ့လုပ်တဲ့ကိစ္စတွေဖော်ထုတ်ပေးပါလို့ကျွန်တော်အနေနဲ့ပြောချင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဦးတောင်ကျေးဇူးများကြီးတင်ပါတယ်နောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်ဝန်တွင်မျိုးကဦးချစ်မြင့်ဦးချစ်မြင့်မင်းကလေးငယ်နှူးဖြစ်ရပေါ်မှာလူ့ခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ဘယ်လိုမြင်ပါသလဲခင်ဗျ
ဒါဆိုကျွန်တော်တို့ကလေဥရိပြည်ဆိုင်တော့မဟုတ်ဘူးလေတာမန်ရတပါဒါပေမဲ့လို့ကျွန်တော်တို့နားလည်ထားတာကလေလူ့အခွင့်အရေးဆိုတာလူသားတစ်ယောက်မှာလူသားတစ်ယောက်မှာအ ਨੇ ဆုံးရတဲ့ရတတ်တဲ့အခွင့်အရေးကိုဆိုလိုတယ်လို့ကျွန်တော်ထင်ပါတယ်လူသားတစ်ယောက်အလိုလဲရှိတယ်ရတဲ့လဲ
နေဆုံးအနေဆုံးခွင့်ရေးကိုရရတဲ့လူကျွန်တော်တို့ဒီလိုသဘောပေါက်ပါတယ်ဒီခွင့်ရေးတွေကိုဒီလိုချိုးဖောက်တယ်လို့ဆိုတော့မှာချိုးဖောက်တယ်ကျွန်တော်တို့စာစုစာလံကတိပစ္စာချိုးဖောက်ပြီးနောက်ပြီးတော့အဲ့လိုချိုးဖောက်ပြီးတော့ကျွန်တော်အခမဲ့ကျွန်းတစ်ဖွဲခိုင်းစေတယ်ရိုက်နှက်တယ်ဆိုတာကျွန်တော်တို့အင်တာမဟိုဆိုးရတဲ့ဟိုအဖြစ်ပြက်ပါကျွန်တော်တို့နိုင်ငံသားမှလည်းကျွန်တော်တို့ပမာလေးခံရတာကျွန်တော်ကြားခဲ့ပါတယ်အဲ့အင်တာမလည်းမျက်ရည်ကြားပါတယ်အခုခုကကျွန်တော်တို့မြန်မာချင်းချင်းနဲ့ဒီလိုဖြစ်နေတာဆိုတော့ကျွန်တော်တို့မြန်မာပြည်မှာဖြစ်နေတာဆိုတော့လေကျွန်တော်တို့ဒီလိုမတိတဲ့ဟာတွေလည်းမျိုးပြည်ကြီးတွေမှာရှိနေမှာမလွဲပါဘူးခင်ဗျာအဲ့ဒီကြတော့လေကျွန်တော်တို့အင်တာကျွန်တော်တို့ဒီအမျိုးသားဒုက္ခရှင်ဆိုတဲ့ပုဂ္ဂိုလ်တွေဟိုကျွန်တော်တို့ဖွဲ့စည်းပြီးမှလည်းဒီလိုဒီမနာမတားရဲ့ကျွန်တော်တို့တူတိတ်တိတ်အေးငြိမ့်လိုက်တယ်ဆိုတာမှဖြစ်တဲ့လူတင်ပါလေဒါကြောင့်ကျွန်တော်တို့ကလေဟိုကြောသားရင်သာမခွဲကြပဲကျွန်တော်တို့ဒီ
ဟုတ်ကဲ့ဦးချင်းမြင့်လိုင်းကတိတ်မကောင်းတော့ပါဘူးကြာတော့ပါပြီဦးချင်းမြင့်ဆွေနွေးချက်လုံလောက်ပြည့်စုံမယ်လို့ယူဆပါရခင်ဗျာနောက်တူတစ်ဆက်တည်းဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကပါပဲကိုကိုလက်ခင်ဗျာအခုဒီဖြစ်ရပုံမှာလူခွင့်ရေးကော်မရှင်လှူဆောင်ချက်ပဲလူဆွေးနွေးကြပါတယ်လေခင်ဗျာ
အဓိကတော့ကျွန်တော်အနေနဲ့ကနှစ်ချက်ပဲဆွေးနွေးကြတာပါပထမတစ်ချက်ကရင်းမှတ်တမ်းရောမြန်မာနိုင်ငံလူခွင့်ရေးကော်မရှင်ရဲ့တင်ထုတ်ပြန်ချက်မှာပါကလေးငယ်တွေအင်းဝအချုပ်ဆိုင်ကိုစတင်ရောက်ရှိခဲ့တာလွန်ခဲ့တဲ့နှစ်နှစ်လို့ရေးသားဖော်ပြခဲ့ပါဒါပေမဲ့ကာယကံရှင်မျိုးရည်ကလွန်ခဲ့တဲ့9နှစ်ကလို့ပြောတယ်အဲ့ဒါဆိုရင်ရဲတဲ့ကော်မရှင်ကတရားခံဆိုသူတွေရဲ့စစ်ချက်ကိုတစ်ဖက်သက်ယူခဲ့တယ်လို့ဆိုနိုင်တာပေါ့နော်ဒါကြောင့်ကျွန်တော်ကမေးချင်တာရဲတဲ့ကော်မရှင်ကသူတို့ရဲ့လှုပ်ထုံးလုပ်ပြီးလွဲမှားခဲ့တာကိုသူတို့ဝန်ခံနိုင်သလားဒီတစ်ချက်မေးချင်တယ
်ဟုတ်ကဲ့
နောက်တစ်ချက်ကအတမပြည့်သေးတဲ့ကလေးငယ်တွေကိုအင်အကူအလုတ်လုံနိုင်အောင်ဆောင်ရွက်ခဲ့တဲ့ဂျားခန်လူတို့မဟုတ်ပွဲစားဆိုသူတွေကိုရှာဖွေဖော်ထုတ်ဖန်ဆီးအေးယူဖို့အစီအစဉ်ရှိမှရှိဆိုတာကိုကျွန်တော်တို့ပထမတစ်ခုကရင်းနဲ့ကော်မရှင်ကိုမေးခြင်းနဲ့နောက်တစ်ခုကတာဝန်ရှိတဲ့လူတွေပုံကူအားလုံးကိုနိုင်ငံတော်အစိုးရပါအားလုံးကိုကျွန်တော်မေးခြင်းတာပါကျေးဇူးတင်ပါတယ
်ဟုတ်ကဲ့ကိုကိုလာကျေးဇူးအများကြီးတင်ပါတယ်ဆောက်တင်တန်းကဒီအခုတော်တော်ရှင်ဆွေးနွေးသွားတဲ့အထက်မှာရဲနဲ့ကော်မရှင်ဘက်ကဒီလုံထုံးလုံနီလွယ်သလားဆိုတော့ပထမဆုံးကျွန်တော်ကိုကော်မရှင်ဘက်ကအခုလိုလှုပ်ဆောင်တဲ့ဟာကော်မရှင်ဥပဒေမှာပါတဲ့ပြဋ္ဌာန်းချက်တွေနဲ့လွဲတယ်လို့ဆောက်တင်တန်းကပြောလို့ရသလား
ဟုတ်ကဲ့ကျွန်တော်ညွှန်ပြနေတယ်ကျွန်တော်တို့ကော်မရှင်ဥပဒေပုံမှာ34မှာတိုင်တန်းချက်နဲ့ပတ်သက်ပြီးတော့တို့ကအဲ့ဒီဟာကိုအားပြုတာပေါ့နော်စွတ်တော်မှာလည်းတို့ဒါဟာကိုအားကိုးမှာဒါရက် principle ဘာလို့ဒါရီအကြောင်းကြားပြီးတော့အိုင်တန်းချင်းနဲ့ဆက်နေပြီးတော့ဖြည့်ရှင်းဆောင်ရွက်လို့ရနိုင်တယ်ဆိုရင်ဤနိုင်ပြီးတော့ဆောင်ရွက်ပေးနိုင်တယ်ပေးရမယ်လို့ပါတယ်ဒါဒီနဲ့သူတို့ဖွက်ထားတဲ့နောက်တစ်ချက်ကသူတို့ဆောင်ရွက်ရရင်စီစဲဥပဒေများနဲ့ညှစ်စီရမယ်လို့ပါတယ်ကအဲ့တော့သူတို့ကညှိနှိုင်းပေးတာပါပြီးတော့ကျွန်တော်တို့ကတက်တည်ပါလို့ပြောတယ်အဲ့တော့ဒီဟာတွေကလုံထုံးလို့ဥပဒေနဲ့လုံးဝမညီဘူးဆိုတော့ဒီမှာကလေးတွေကိုကျုံပြုတ်ကိုခိုင်းနေတော့မရေအား force တွေပါလုပ်တယ်နောက်တစ်ခါတကယ်ကိုကျွန်တော်တို့ extrajudicial detention ပေါ့ဗျာမရေဖမ်းဆီးချုပ်နှောင်ထားတယ်အင်ပန်နေဆက်တယ်ဆိုတော့ပုံပြမှုကြီးတွေပေါ်နေတာသိပါရဲ့နဲ့ဖွဲ့စည်းပုံကြီးအောင်ပုံမှာ358မှာနိုင်ငံတော်ဒီလူကုန်ကူးမှုနဲ့ကျုံပြမှုတွေကိုစားမြစ်ပိတ်ပင်ပြီးဆိုတော့အတိအကျညှာထမ်းထားတယ်ဗျာနောက်တစ်ခါဒီရာဇဝတ်ကြီးပုံမှာဒီကျင့်သုံးမှုတွေပုံမှာ59တက်မှာရေအေးပိုင်နဲ့ပြမှုတွေကျူးလွန်တဲ့လူကိုရဲမဟုတ်တဲ့တန်ဟာအယတ္တတော်မှာဝရမ်းမပါပဲနဲ့ဖမ်းဆီးခွင့်ရှိတယ်။အကြောင်းကြားရမယ်လို့ပါတာဗျာ
။ဟုတ်ကဲ့။
သူတို့ပညာတတ်ပုဂ္ဂိုလ်ကျော်ကြီးပဲ။အမျိုးသားအဆင့်လူခွင့်ပုဂ္ဂိုလ်ကြီးပဲ။ဒီလိုသူတို့ချိန်မှာဒီမှာသူတို့တက်တည်ဖြစ်လက်မှတ်ထိုးတယ်ဆိုတော့တရားခံတွေရဲ့ကျူးလွန်မှုတွေကိုသူတို့သိတယ်။အဲ့လိုသိပါရဲ့သားနဲ့ဒါရီယာဖွဲ့စည်းပုံကြီးရဲ့ပုံမှန်358နဲ့ဒီရက်ဥရိနဲ့မကိုက်ညီဘူးဆိုတာသိရတာနဲ့ဒါကြီးကိုဒီလူကိုဆောင်ခဲ့တယ်ဆိုတာ။ပုံမှန်34မှာသူတို့အနည်းမထားတဲ့အခွင့်အာဏာတို့ကျင့်သုံးတာဖြစ်တယ်။ဒါကြောင့်လုံးဝလွယ်မှားတဲ့လုံဆောင်ချက်ပဲဖြစ်တယ်လို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့။ဦးစော်ရန်ခုနကတော့သတော်ရှင်ဆွေးနွေးထားတဲ့အထက်မှာဂျားကန်ပွဲစားတွေကိုအရေးယူဖို့ဆိုတဲ့ကိစ္စတစ်ခုပါတယ်။ဦးစော်ရန်အရင်ဖြစ်ရတွေမှာဦးစော်ရန်တို့သိသလောက်ဂျားကန်ပွဲစားတွေကိုအရေးယူတဲ့ဖြစ်ရမျိုးတွေရှိဘူးသလား
။ကျွန်တော်ရှင်းရှင်းပြောမယ်။ကျွန်တော်တို့ဒီလူခွေကော်မရှင်ကတော့တကယ်တမ်းပဲဒီကျွန်တော်တို့အာဏာပိုင်နေအာဏာရှိတဲ့လူတွေရဲတပ်ဖွဲ့လူအဖွဲ့အစည်းတွေစစ်တပ်လိုဟာမျိုးတွေရဲ့အရေးဩဇာအောက်ကကင်းရလားဆိုတာသူတို့ကိုသူတို့ပဲဆုံးဖြတ်မှာဖြစ်တယ်လို့ပြည်သူလူထုကလည်းအဲ့ချက်ကိုအများကြီးတန်လျောက်ဝင်တယ်။ဥပမာကျွန်တော်တို့ဒီပွဲစားလိုပဲဖြစ်ဖြစ်ပေါ့တကယ်တမ်းဒီ
ောက်ချက်လာတဲ့ဟာလူခွေချုပ်ပေါက်မှုမှာပါဝင်ပတ်သက်လာတာရဲတပ်ဖွဲ့ပဲဖြစ်ဖြစ်ဒီဟာတွေအားလုံးကိုလူခွေကော်မရှင်နေနဲ့ဟောတာကင်းကင်းနဲ့ဟဲ့လားတတိရှိရှိနဲ့လုံနိုင်တဲ့အခြေအနေမရှိဘူးခင်ဗျာကျွန်တော်တို့ပန်ဒိုရာမှာဆိုရင်မိန်ကလေးတွေပြီးခဲ့တဲ့တစ်နှစ်လောက်တည်းကမြန်မာနေဆက်တဲ့ခွေးလောင်ရင်နဲ့ထဲ့တယ်ဟဲ့လားအလုတ်ချိန်နဲ့အလုတ်သမားရေးပေါက်ဖြက်မှုတွေလည်းရှိတယ်နောက်ဆုံးမတ်ဂါလီဝင်းဆိုရင်အုံရိုက်လိုက်လို့ဆေးဆွချေရပါတော့နာစီကြီးကကျွန်တော်တို့ဝဲသွားပြီးကျမ်းသွားပါပြီအဲ့တော့အဲ့မှာပြုတ်ပြင်းပြူးလွန်သူကဒိုင်းနာလက်နဲ့ကင်ဖွဲ့စည်းအခြေခံထားတယ်အဲ့တော့ကျွန်တော်တို့ဘလကကွဲစားပဲဖြစ်ဖြစ်ဘာပဲဖြစ်ဖြစ်ပေါ့နော်တူးလွန်တဲ့လူတွေကိုဟဲ့လားလူခွေကော်မရှင်ကအရေးယူမယ်ဆိုရင်သူဒီတကယ်တော့ဟဲ့လားအရေးယူဖို့အတွက်သူကအရေးယူနိုင်တဲ့အဖွဲ့စည်းမဟုတ်ဘူးစေချာဖတ်ကြည့်မယ်ဆိုရင်ဟဲ့လားသူကဆက်ဆံရနဲ့ဆက်တွယ်ပြီးတော့ဒါအကြံပေးပြီးတော့တိုက်တွန်းနိုင်တဲ့ဒါအရှင်းမရှိတယ်လीအဲ့တော့အဲ့လိုတောင်မှသူဒီလုံရဲနိုင်လောက်တဲ့လူတွေလည်းမဟုတ်ဘူးလုံရဲနိုင်လောက်တဲ့အဖွဲ့စည်းလည်းမဟုတ်ဘူးဆိုလိုတာကဒီလူခွင့်ကော်မရှင်အတော်တွေဟာဖြစ်ရင်ကျွန်တော်တို့လုံးဝလူခွင့်ကော်မရှင်တို့အမိခံနိုင်လောက်အောင်ကိုနိုင်ငံတော်လူခွင့်ကော်မရှင်မြို့သားလူခွင့်ကော်မရှင်လို့အမိခံနိုင်လောက်တဲ့အဆင့်မဟုတ်ဘူ
းအဲ့တော့
တာမန်အဖွဲ့တစ်ခုပဲရှိတယ်လို့ပဲကျွန်တော်ပြောချင်တယ်နီ
ဟုတ်ကဲ့ကျွန်တော်တို့စီကိုအတန်နဲ့ပို့ပြီးတော့ဆွေးနွေးထားတဲ့သောတာရှင်လူရှိပါတယ်နော်ဝေးနိုင်ငံကဥဖို့တောင်းအောင်ပါဥဖို့တောင်းအောင်ရဆွေးနွေးချက်ကိုလည်းနှาศင်ကြည့်အောင်ပါခင်ဗျာ
အီယာမရာဇဝတ်မှုကြီးကိုထိန်ချံပြီးဂျာဝင်ဖြည့်ရှင်ပေးခဲ့တဲ့လူအခွင့်အရေးကော်မရှင်ကိုခရောက်စွာအရေးယူပေးပါရန်နှင့်တကဘာလုံးတုံ့လှုပ်သွားလောက်အောင်လူလူချင်းညှင်းပန်းနှိပ်စက်ရဲသူများသည်အမှုမှန်ပေါ်ပေါက်လာပါကဂရုစိုက်စရာမလိုပဲဂျာဝင်စစ်စက်ကြည်အေးပေးမဲ့အဖွဲ့ဆိုတာမျိုးသူတို့ဘာလို့လို့အမှုမှကင်းလို့အောင်ဆောင်ရွက်ပေးနိုင်တဲ့အဖွဲ့အစည်းမျိုးဩဇာကြီးပုဂ္ဂိုလ်မျိုးတွေငိုကြဲကရှိနေလို့လားဆိုတာပေါ်လွင်အောင်ဖော်ထုတ်ပေးပါမှနောက်ကိုဒီလိုမတရားရက်စက်မှုကြီးများယောနယ်ပပျောက်သွားမည်ဖြစ်ကြောင်းပါခင်ဗျာ
အဲ့ဒါကတော့နော်ဝေးနိုင်ငံကဥဖုတောင်အောင်ရဲ့ဆွေးနွေးချက်ပါရန်ကုန်မြို့ကရှိနေဒီတူဖြစ်တဲ့ဥကျော်လင်းရဲ့ဆွေးနွေးချက်ကိုတစ်ဆက်တည်းကျွန်တော်တို့နားဆင်အောင်ပါဥကျော်လင်းဆွေးနွေးပါခင်ဗျာ
ဟုတ်ဟုတ်ကဲ့ဟိုရမဗျာဒီဥစားနဲ့ပတ်သက်ပြီးတော့ခုတော့ကျွန်တော်တို့ဟိုလာမီဒီယာတွေရောဘာတွေရောရက်စက်ဝင်စားတဲ့ subject တော့ဖြစ်နေတာပေါ့ဒါပေမဲ့ပြန်ပြောမယ်ဆိုဒီဥစားကကျွန်တော်ဒီပုတ်တိုက်မှုကလူရဲစားပုတ်တိုက်မှုဗျာကြားပြီးဖြစ်နေတာကထားစရာမရှိတဲ့လူရဲစားပြဿနာနဲ့စားစရာမရှိတဲ့လူရဲစားကိုနိုင်ငံတော်အစိုးရအဆက်ဆက်ကတာဝန်မယူတဲ့ပြဿနာစားစရာမရှိတဲ့လူတွေဒုက္ခအဲ့ဒါ oppressed people တွေကတော့ suffering ပေါ့ဗျာကျွန်တော်ဝန်ထမ်းစရာကောင်းပါတယ်ဒါပေမဲ့ဒီမှာကျွန်တော်တို့လူခွင့်ရေးနဲ့ပတ်သက်တဲ့ဥပဒေကိုကျေတော်လေးတဲ့လူခွင့်ကော်မရှင်ဆိုတာကမုန်းချစ်ပြတာကိုဖလက်ကဖို့ဖွဲ့တဲ့အဖွဲ့ပဲဘာကြောင့်လဲဆိုဥပဒေထူးထောင်ရတယ်ကမ္ဘာလူခွင့်ကော်မရှင်ဘာမှပြောလို့ဆိုတဲ့အချိန်မှာပောက်ခငင်းကကျွန်တော်တို့အစိုးရအမိတ်ကြော်ကြစားနဲ့လူခွင့်ကော်မရှင်ဖွင့်ခဲ့တဲ့နောက်တော့ဥပဒေတရားထိုင်နေဟုတ်အဲ့တော့နောက်ဆက်ပြီးမှပြထားလိုက်တယ်အဲ့ဒီဥပဒေမှာဘာပါလဲဆို67မှာဒီမှာပါဝင်တဲ့ဝန်ထမ်းတွေဒီလိုဒီမှာကော်မရှင်အဖွဲ့ဝင်တွေဒီလိုဝန်ထမ်းလို့ပါတယ်ဒီလိုဝန်ထမ်းပါရင်ပုံမှန်67ဒါခုနကတည်းကဒီလိုမှအတိရှိတယ်ဒီလိုဥပဒေကိုရာဇဝတ်မှုတွေထိန်းချလို့ဘုန်းတော်67မှာဘာပါလာလဲဆိုတော့အဲ့ဒီဥပဒေကော်မရှင်ကတော့လည်းခိုင်းတဲ့လူတွေကတော့လည်းဘာလဲလို့တေးမှာကြောင့်ရာဇဝတ်ကြောင့်လုံးဝတရားမစိုးရလို့ပါတယ်ကအဲ့တော့သူကဘာဖြစ်နေလဲဆိုတော့ဒီကော်မရှင်က67မှာကသူ့ဥပဒေအထက်မှာရောက်နေအမှန်တရားဥပဒေမရောက်တဲ့အဲ့မှာရောက်နေတဲ့ဥပဒေကမနေဘူးကြ။ဟိုကျွန်တော်တို့ဘာကောမလဲအဲ့ဒီရတဲ့ဥပဒေမှာလည်းအဲ့လိုပဲဒီဥပဒေမှာလည်းခွဲခြားချတဲ့လူတွေတရားမစွဲဘူးကြ။ဥပဒေကိုတရားရုံးမှာမှပြောနေမရဘူးတရားစွဲလို့ရဘူးဆိုဒီလူတွေအမှောက်ကိုကျွန်တော်တို့ကျွန်တော်တို့ကပြောရတယ်ဘာမှရေးယူလို့မရဘူး။အခုတော့ရေးယူဘယ်ရောမှအမှုဖွင့်ရမှာမဟုတ်ဘူး။တိုးတော်လည်းပဲဒီကိစ္စကလူမှုလူဝဆက်ပြဿနာဆိုတော့အဲ့ဒီမှာကော်မရှင်ဝန်တူကပြောလိုက်တယ်တူလည်းပဲအင်စရာလို့ရိုက်တာဖြစ်ဆိုတော့ဒါကလည်းအရောက်ကဖောက်ပြန်ပြီးတော့နိုင်တဲ့လူကအနိုင်ကျင့်မယ်။ငါတို့ဘာလို့ဒီပတ်စံနဲ့ဖုံးနိုင်ရလဲ။ဆိုနေရာမှာလည်းဒီငွေပါတဲ့နေရာမှာလည်းကြောက်ပြီးချလင်းလင်းနေတယ်။ငွေတော်နေတော့မှချလင်းလင်းနေတယ်။အဲ့ဒီလိုလေတဲ့တွေ့ကြောင်အခုဒီကဒီအာဏာရှိတဲ့လူသားတွေငွေတွေနဲ့ပေါင်းလိုက်တာပေါ့ဗျာ။ဟာလာဒီပတ်စံရှိတဲ့လူသားတွေ။အဲ့ဒီပတ်စံမရှိစားစရာမရှိတဲ့လူသားတွေ။
ဟုတ်ကဲ့ဦးကျော်လေး။
လက်ညှိုးခွင့်ဖြစ်လာတော့ဘာပဲလူသားတွေပောက်ခွင့်မဖြစ်လာလို့ရှိရင်တိတ်ပြာမတိုက်ချက်ဆရာကောင်းတယ်။လက်ရှိဆိုတာကကျင်းနိုင်မှာမဟုတ်ဘူး
။ဟုတ်ကဲ့။လက်ညှိ
ုးပောက်ခွင့်မဖြစ်လာလို့ရှိရင်လက်ရှိလူကိုကော်မရှင်ကတော့အစိုးရကတိကျပြောနေတာ။
ဟုတ်ကဲ့ပါဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်။ကျောင်းသိန်းတောင်ကခုနကဦးကျော်လင်းပြောတဲ့ထဲမှာလည်းပါတယ်။ကော်မရှင်ဦးတွေထဲမှာကော်မရှင်ရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့တရားစွဲခွင့်မရှိဆိုတော့ကျောင်းသိန်းတောင်ဦးတို့ကကော်မရှင်ကိုတရားစွဲဖို့လုပ်နေတယ်လို့ကျွန်တော်တို့သိထားတယ်။ဖြစ်နိုင်ပါမလား
။ဟုတ်ကဲ့ဗျာ။ဥပမာ60နှစ်မှာကျောင်းကျော်လင်းပြောတဲ့ထဲမှာဒီဝေယပြည့်ရတော့တာဝန်နဲ့လုပ်ပိုင်ခွင့်များကိုသဘောယူဖြင့်ဆောင်ရွက်ခြင်းလို့ပါတယ်ဗျာ။သဘောယူနဲ့ဆောင်ရွက်တာဆောင်ရွက်ဖို့ပြက်ကွက်တာဆိုရင်တော့ပြည်မှုကြောင်တယ်မှာကြောင်းရဆွဲလို့မရဘူး။ဒါသဘောယူနဲ့ bonafide ဆိုတာသဘောယူဆိုတာရောင်းဖူးလို့ရောင်းဖူးဂိတ်မတရားဆုံးရှုံးစေရန်အကြံနဲ့နော်မတရားရရင်အကြံနဲ့ပြုလို့ရင်မယုံမချောင်းတဲ့သဘောပဲဗျာအဲ့တော့ဒါအခုဒီမှာဒီသဘောယူဆိုတဲ့ definition ကကော်မရှင်ရဲ့လုပ်ရတာသဘောယူလို့ယူဆတာကြောင့်လုံးဝမရှိပါဘူး
ဒီကလေးတငယ်တွေကိုမိသားစုတွေကိုမတရားဆုံးဆုံးစီရန်အကြံနဲ့နောက်တစ်ခါပြစ်မှုကျူးလွန်သူတွေကိုမတရားအကာအကွယ်ရဖို့အကြံနဲ့လုပ်ခဲ့တာဖြစ်တဲ့အတွက်သဘောရုံမဟုတ်ပါဘူ
းဟုတ်ကဲ့
သဘောရုံမဟုတ်တဲ့အတွက်ဥမာတောက်တဲ့နေရာအကာအကွယ်မရနိုင်ပါဘူးဒါကနိုင်ငံတော်သမ္မတအစီအစဉ်နဲ့သူလုတ်ကိုင်းနဲ့လုတ်ဆောင်လုတ်ကိုင်းဆောင်ချက်တွေမပတ်သက်တဲ့နောက်တည်းမိဆိုးနဲ့ဆက်ပြီးရှိရင်ရေးခံမှာဖြစ်ဒါမှမဟုတ်ဒါကတင်းတော့မဟုတ်တဲ့အတွက်ကောမရှင်ကိုရေးသမရကခွင့်ပြုမယ်ရခဲ့လို့ရှိရင်ဘာမှရေးနိုင်ကြမရှိဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တော့ဆွေးနွေးမယ်သရရှင်လူဖိတ်ခေါ်ပါမယ်အမေရိကန်ပြည်ထောင်စုကမောင်တဒနာပါမောင်တဒနာဆွေးနွေးပါခင်ဗျာ
ဟာဟုတ်ကဲ့အခုဒီခုကတော့ကြာဒါဥရိဆရာချင်းရလို့ပြောတာအဝါကပြေးလို့မရအောင်အချင်းပါလေအခုဒီအခုကင်းမျိုးကိုကျွန်တော်တို့ကဒီကောင်ရှင်းလေဥဒတို့ဝါလို့ဆိုလို့ရှိရင်ကျွန်တော်တို့ရက်ွက်တဲ့မှာဖြစ်တဲ့တောင်းကခုကင်းနေတို့ဆော့ရှင်းသွားတယ်ဒါဆိုလို့ရှိရင်ဒါယူကောကွန်ရှင်ရယ်ရွေးကောက်ဝင်လေပေါ့ရတယ
်လူခွင့်ရေးကော်မရှင်မှာမောင်တဒနာ
ညာ
ရွေးကောက်ပွဲကော်မရှင်မဟုတ်ပါဘူးလူခွင့်ရေးကော်မရှင
်အဒီကော်မရှင်နေနဲ့ရောဇလူဒီလူခွင့်ရေးကော်မရှင်နေနဲ့ဒါလုံးဝတော့ဖွားရွံ့နေတယ်။အားကြောင့်လည်းဆိုလို့ရှိရင်နောက်တစ်ခုကဒီကလေးမြောက်ကစိတ်ပန်းဆိုင်ရာရုပ်ဝတ်ဆိုင်ရာအတိုင်းအတာဒီကဒါပေးရောအခွင့်အသားတွေဒီလောက်ကြီးကျယ်တဲ့အမှုကြီးကိုသူကရက်ွက်ဆရာဟိုတန်းအမှုခင်းလို့ရှင်းရှင်းနဲ့ဆိုတာသူရဲ့ရွေးကောက်ဝင်လေပေါ့ရတယ
်ဟုတ်ကဲ့
အဲ့တော့ကြောင့်လို့ဒီကောရှင်ယူတာတော့အရေးကြီးတင်ပါလေ
ဟုတ်ကဲ့ပါမောင်တဒနာကျေးဇူးများတင်ပါတယ်နောက်တူကကျွန်တော်တို့လှိုင်တရာကကိုမင်းမင်းကိုမင်းမင်းလူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်အဲလူသဘောရပါတယ်ခင်ဗ
ျဟုတ်ကဲ့လူခွင့်ရေးကော်မရှင်ကဝေရှိရလူတွေပြောသွားတာဒီလိုပဲပေါ့နော်ဒါအခုချိန်မှာတော့ပြက်ပြက်သားသားနဲ့ဟိုအရေးယူတင်ပြီးလို့ကျွန်တော်တို့ကဒီလိုပဲအကြံပေးခြင်းပါဘာဖြစ်လို့မြန်မာနိုင်ငံမှာကဒီလိုမျိုးဒါရှင်းဆက်ပြီးတော့ဟိုလုံနေကြမယ်ဆိုရင်ပေါ့နော်ဟိုလူခွင့်ရေးကော်မရှင်တွေကဒီလိုဘာဟိုမတိမတာဒီလိုမျိုးဖော်ရှော်လေးတွေတွားနေကြမယ်ဆိုရင်တော့ဒီလိုမျိုးရှင်းဆက်ပြီးတော့ဟိုကြီးမားတဲ့သို့တော့ပြောလို့ဒုက္ခအန္တရာယ်တွေဒါမရှိသူဆင်းရဲသားတွေမှာခံစားမှာလေခုခုလိုမျိုးဟိုခေါ်ထုတ်ပေးတဲ့အချိန်မျိုးမှာပြက်ပြက်သားသားနဲ့ရေးယူတင်တယ်လို့ကြံပေးကြပါတယ်နော်ဟုတ်ကဲ့ဟုတ်ကဲ့ဒီလောက်ပ
ါကျေးဇူးတင်ပါတယ်ကိုမင်းမင်းနောက်ဒုတိယဆက်တဲ့ဖိတ်ခေါ်ပါမယ်ရန်ကုန်မြို့ကဆလိုင်းဘွေကိုဆလိုင်းဘွေကိုအင်းဝအချုပ်ဆိုင်ကအိမ်ကူမင်းကလေးငယ်နှစ်ယောက်ဖြစ်ရတဲ့လူခွင့်ရေးကော်မရှင်ရဲ့လှုပ်ဆောင်ချက်ဆွေးနွေးပါခင်ဗျာ
။ Okay ဇာဇဝမှုကိုဥပဒေနဲ့ကင်တွယ်နဲ့အစားလူမှုရေးနဲ့နားလည်မှုနဲ့ကင်တွယ်ခဲ့တဲ့ဒီလူခွင့်ရေးကော်မရှင်ကိုအနိုင်ဆုံးသူတို့အလုပ်ကနေဖြေရှားတင်တယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့မှဆက်လက်ပြီးတော့လိုအပ်ရင်တရားစွဲပြီးတော့မှထောင်ဒဏ်ငွေဒဏ်တွေလည်းဇော်ခိုင်းတင်တယ်လို့ကျွန်တော်မြင်တယ်။ Nowဒီတင်ခန်းဆောင်ရယူပြီးတော့မှလူခွေးကော်မရှင်ကိုပြန်လည်ပြုပြင်ပြီးတော့မှလူခွေးကော်မရှင်ရဲ့ဥပဒေကိုလည်းထွက်တော်ပြန်သုံးသပ်။နောက်လူခွေးကော်မရှင်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုခန့်တဲ့ရွေးချယ်တဲ့နေရာမှာတမရကတိုက်တိုက်မခန့်တော့ပဲနဲ့ထွက်တော်ကပြည်သူ့ထွက်တော်ကနဲ့တချို့နောက်ပြီးတော့မြို့သားထွက်တော်ကနဲ့တချို့နိုင်ငံစင်းတွင်ပြီးတော့မှထွက်တော်ကနဲ့ရွေးကောက်ပြီးတော့မှခန့်ထားလိုက်ရင်တော့ဒီထက်ပူကောင်းတဲ့လူခွင့်ကြီးကော်မရှင်ဖြစ်လာမယ်လို့အစ်လိုမြင်နေပါတယ်ဗျာ
ဟုတ်ကဲ့ဆလိုင်းပူကွန်ကျေးဇူးအများကြီးတင်ပါတယ်ဥဆိုရန်တို့ကကိုယ်တိုင်လူခွင့်ရေးလှူရှားသူတွေဖြစ်တဲ့အခါကျတော့လူခွင့်ရေးကော်မရှင်တခုရှိဖို့လိုအပ်တယ်ဆိုတော့ဥဆိုရန်တို့လက်ခံတယ်ပေါ့
လက်ခံတယ်လူခွင့်ရေးကော်မရှင်ရှိဖို့လည်းလိုအပ်တယ်လို့လူခွင့်ရေးကော်မရှင်ကလူခွင့်ရေးကော်မရှင်နဲ့တူတဲ့ညီဒီဩဇာတည်ရောက်မှုညီဒီအဖွဲ့အစည်းရဲ့ဩဇာတည်ရောက်မှုထွတ်ထွန်းအာဏာပိုင်တွေရဲ့ဩဇာတည်ရောက်မှုကျင်းပြောလူခွင့်ကော်မရှင်ကလုံခြုံရေးခွင့်တွေရှိဖို့လိုတယ်เนาะလုံခြုံရေးခွင့်တွေရှိဖို့လိုတယ်လုံခြုံရေးခွင့်ရှိဖို့အတွက်ပစ္စလတီတွေလည်းလိုတယ်เนาะဒါတွေအကုန်လုံးပြည့်စုံတဲ့အပြင်လူခွင့်ကော်မရှင်ကအရေးချင်းပြည့်ဝတဲ့လူတွေနဲ့ရိုးသားယုံနဲ့မရပါဘူးအရေးချင်းပြည့်ဝတဲ့လူတွေနဲ့ဖွဲ့စည်းပြီးတော့လူခွင့်တကယ်တန်လုံးတန်ရင်ဆန်ညုံနေကုလမကဆန်ရင်ဆန်ညုံနေကျွန်တော်တို့ဟလာပြည်သူအခြေခံကိုအခန်းရှင်းမှာပါတဲ့ပုံမှန်3-4ကနေ390အထိချက်ပေါင်းအိုက်မှာကျွန်တော်တို့45ချက်နိုင်ငံသားတွေရတဲ့အခွင့်အရေးတွေဒါတွေကနားလည်ပြီးတော့ပေချာသိတဲ့တက်တဲ့လူတွေနဲ့ဖွဲ့စည်းเนาะဒီလိုဖွဲ့စည်းမှုကြီးဖွဲ့စည်းပြီးတဲ့အခါမှာလည်းတကယ်ကတော့ပြောရဲလုံပိုင်ခွင့်တွေကိုအာမခံပြီးတော့လူလလလုံနိုင်တဲ့အဖွဲ့အစည်းမျိုးဒုကိုလူပြီးဖွဲ့ကိုလည်းဖွဲ့ဖို့လူပြီးလို့ကျွန်တော်တို့ကယူဆပါတယ
်ဟုတ်ကဲ့ဦးစိုးရံကျေးဇူးအများကြီးတင်ပါတယ်ဆောက်တင်တန်းဟူလူခွင့်ရေးကော်မရှင်ဖွဲ့ဝင်လူကအဲ့ဒီသတင်းစာရှင်းလင်းပွဲမှာပြောသွားတာဒါအားလုံးအသိပါကျွန်တော်တို့နာမည်နဲ့လည်းထုတ်ပြောလို့ရပဲကော်မရှင်ဖွဲ့ဝင်လူဖြစ်တဲ့တော်မများကသူကိုယ်တိုင်လည်းပဲအင်ဖော်တွေကိုရိုက်တာရှိတာပဲလို့ပြောတော့ဒီကိစ္စကျွန်တော်နားမလဲပါဘူးဆရာဒီလူအိမ်ဖော်တွေကိုရိုက်တာဘယ်လို့ပြောတဲ့ကိစ္စကဆရာဘာမှလုပ်လို့မရဘူးလား
ဟိုသူအစင်တန်းကိုပေါ်ပြတာပေါ့ဗျာသူဟာဘယ်လိုပုံနဲ့သူ့ရဲ့နောက်ကျမ်းကြာဆိုကျွန်တော်မသိပါဘူးသူရရင် အဲ့လိုလူဖို့အလဲမှာအိမ်ပေါ်ဆိုတာရိုက်ချင်ရင်ကျမလည်းရိုက်ချင်တာပဲလို့ပြောတော့အိမ်ပေါ်ရိုက်တာကိုဂုံယူတဲ့ကြွားနေတဲ့လူသမီးတယောက်ကနော်ဒီလိုမှန်တယ်ကလူသားတိကွန်ကြီးကော်မရှင်မှာပါဝင်တဲ့လားမဆက်ကပြောတာဆိုတော့ဓာတ်ရိုက်တော့ရိတ်လို့မရဘူးလေသူရတယ်သူပြီးနော်ဒီမြန်မာနိုင်ငံမျိုးသားလူခွင့်ကြီးကော်မရှင်ဆိုတဲ့လူတွေရဲ့သူတို့ရဲ့ရွေးချက်မှာပါတဲ့အပြည်ပြည်ဆိုင်ရာရပိုင်ခွင့်ဥပဒေကြီးကုလသမဂ္ဂဗရင်းရှင်စာရန်တွေကကာကွယ်စောင့်ရှောက်ထားတဲ့အခွင့်အရေးတွေကိုကိုယ်တိုင်ရေးရေးကြီးဖောက်ချက်ပြီးတော့ရေးကြီးဖောက်ချက်တဲ့အကြောင်းလူပုံတွေမှာကြီးညာဝင်နေတဲ့သူဟာဒီအဖွဲ့ကြီးနဲ့လုံးဝမထိုက်တန်တဲ့လူတယောက်ဆိုတာပွင့်ကြပြီးသားပါ
ဟုတ်ကဲ
့ဒါကဟိုဥပဒေရရေးပြီးတော့ပြစ်ပြရရေးမှုနိုင်နေတဲ့ဟုတ်ပြည့်တဲ့နဲ့ပြစ်တာတော့ကောင်းကောင်းထိုက်တန်တယ်လို့ပြောနေတာ
ကျွန်တော်နောက်တစ်ခုစဉ်းစားမိတာဆရာဒီလိုဖြစ်ရမျိုးတွေကလူမသိသူမသိနှစ်ပေါင်းများစွာဖြစ်နေတာလေဒါကျွန်တော်တို့အားလုံးကိုခံမှန်းကြည့်လို့ရပါတယ်အခုလက်ရှိမှာကိုပဲခံစားနေရတဲ့မိန်းကလေးတွေအိမ်ကူလူသားတွေဘယ်နှယောက်ရှိတယ်လဲကျွန်တော်တို့မသိနိုင်ပါဘူးလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူကဒီလိုပြောလိုက်တော့အခုလက်ရှိအိမ်ကူလူသားတွေခံထားတဲ့အင်ရှင်တွေကနေပြီးတော့ဟာလူခွင့်ရေးကော်မရှင်အဖွဲ့ဝင်တူကတော့ဒီလိုပြောတယ်ငါတို့ရိုက်တာကတော့အမှားမရှိဘူးဆိုပြီးတော့ precedence ရှေ့ကနေပြီးတော့လမ်းပြတယ်လို့ဖြစ်မနေနိုင်ဘူးလားဆရာ
အဖြစ်တာတော့ဗျာဒါသူတို့ကဒါနဲ့သူတို့အမျိုးသားတော့ဒီလိုပဲဖြစ်မှာပါပဲလေအာဒီမှာအမှားမှန်ဆိုတာရှိတတ်ကြပါလေအိမ်ပေါ်ဘက်ကအမှားနဲ့အင်ဂျင်ဘက်ကဖမ်းနိုင်တယ်သူကတော့မှားတယ်တော့ရိုက်ဆုံးမှတော့မရဘူးလေမတည်သေးဥပဒေကြီးရှိတယ်ဒါတွေကအများကြီးပါကျွန်တော်တို့အခုခင်းခင်းခြားခြားဒီ Pfizer ကဒီကျွန်တော်တို့အင်းဝါကဖြစ်ဘူးမင်းလေးပါလေကျွန်တော်တို့ခုနကူစော်ရန်ဆောင်ရွက်နေတဲ့ပင်ဒိုရာစီကတဲ့ငါးမိန်းကလေးတွေကိုရဲ့ဆိုတဲ့မြင်ပန်းနှိမ့်ဆက်ထားတဲ့ဒီစားလေးခွေးလောင်နဲ့ထားတဲ့ဒီစားကျွန်တော်ရင်ဆိုင်နေရတာကျုံနိုင်ကြတော့မရှိတဲ့ဖြစ်ရသေးကျွန်တော်လက်တွေ့ဖြစ်နေရတာပဲဒါတွေဟာဒီလူတွေဟာကျွန်တော်တို့မြန်မာနိုင်ငံသားတွေဟာဒီဒုက္ခရေးအကာအကွယ်ဥရရေးအကာအကွယ်မညလို့နော်ဒါလိုဖြစ်နေတာအဲ့တော့ဒီဒုက္ခရေးကာကွယ်စောင့်ရှောက်ပါမယ်ဆိုတဲ့လူမျိုးကဒီလိုဒုက္ခတွေကပြောတဲ့ကိစ္စမျိုးကတော့အင်မတန်မှရှက်ပွက်ပြီးနော်ဒုက္ခတိတ်ခါနဲ့မကိုက်ဘူးလို့ပဲကျွန်တော်ပြောနေတာ
ဟုတ်ကဲ့ပါခင်ဗျာပင်နိုင်ဆွေးနွေးပေးတဲ့ဦးသိန်းတန်းဦးဇော်ရန်ပါဝင်တိုက်ရိုက်ပေါင်းဆွေးနွေးသူတွေအထူးသဖြင့်နားဆင်သူတို့တော်တော်ရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာနောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
ကိုကြွကြသိတဲ့အစီအစဉ်ထုတ်လုပ်ရေးမူမဆုမွန်အေးတို့စီစဉ်တဆက်ထားတဲ့ဒိုင်းရိုက်လေးလိုင်းစီစဉ်ကိုနားဆင်ခဲ့ရတာပါဒီနေ့နေ့မနက်ခင်းမှလည်းဒီစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးမှာပါဒီညနေပိုင်းစီစဉ်ကိုည10နာရီကနေ17နာရီအထိလည်းပြန်လည်နားဆင်လို့ရပါတယ်ရှင်ဖီယိုကလည်းစနေနေ့ညပိုင်းစီစဉ်နဲ့မကြခင်မှာပြီးဆုံးတော့မှာပါအခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုရရန်နိုင်ငံကကြီးညာပေးပါမယ်ရှင်
ဆီးရီးယားနိုင်ငံကအလက်ပိုမြို့မှာတပုန်တွေထိန်းချုပ်ထားတဲ့နေရာတွေကိုလေကြောင်းကနေအပြင်းထန်ထိုးစစ်ဆင်ခဲ့တာကြောင့်လူ 1.85 သန်းတောက်သုံးရေပြက်လက်တဲ့ပြဿနာကြုံနေရတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဒါဟာဆီးရီးယားစစ်ပွဲအတွင်းတိုက်ပွဲတွေအပြင်းထန်ဆုံးဖြစ်ပွားနေတဲ့ကာလတွေထဲကတစ်ခုလည်းဖြစ်ပါတယ်။အလက်ပိုမြို့ကလူတွေကိုအဓိကရေပေးဝင်နေတဲ့မြို့အရှိန်ကရေပေးဝေစခန်းတစ်ခုလည်းလေကြောင်းတိုက်ခိုက်မှုအတွင်းမှာထိခိုက်သွားပြီးတိုက်ခိုက်မှုတွေဆက်ဖြစ်နေတာကြောင့်သွားလို့မရပဲဖြစ်နေတယ်လို့ကုလသမဂ္ဂကပြောလိုက်ပါတယ်။ဥရောပသမဂ္ဂပြင်ပကနေတရားမွန်အခြေချရွှေ့ပြောင်းနေထိုင်တာတွေနဲ့လူကုန်ကူးတာတွေကိုအခုထပ်ပိုကောင်းအောင်ဘယ်လိုကာကွယ်ဖြေရှင်းမလဲဆိုတာကိုဆွေးနွေးဖို့အတွက်ဥရောပခေါင်းဆောင်တွေထရီယာနိုင်ငံဗီယက်နမ်မြို့မှာစုဝေးရောက်ရှိနေကြပါတယ်။ဥရောပကိုဝင်ရောက်တဲ့လမ်းကြောင်းတစ်ခုဖြစ်တဲ့ဘောကန်လမ်းကြောင်းကနေဆီးရီးယား၊ Iraq, Afghan စတဲ့ဆစ်ဖြစ်ပွားနေတဲ့နိုင်ငံတွေကနေလူပေါင်းသိန်းနဲ့ချီပြီးဥရောပကိုဝင်ရောက်လာတာကိုဘယ်လိုထိန်းချုပ်မလဲဆိုတာကိုဒီအစည်းအဝေးအတွက်မှအဓိကအလေးပေးဆွေးနွေးသွားဖို့လည်းရှိပါတယ်။ပြည်သူနိုင်ငံ Nice မြို့မှာပြီးခဲ့တဲ့ဇူလိုင်လ14ရက်နေ့ပြည်သူမျိုးသားနေကတိုက်ခိုက်မှုတွင်အသက်မသေပဲကျန်ရစ်သူတွေနဲ့တေဆုံသွားသူတွေရဲ့မိသားစုဝင်189ကိုပိုဟမ်မင်းကြီး Francis ဒီကနေ့မှာတွေ့ဆုံသွားဖို့ရှိပါတယ်။ Manchester United နဲ့လက်ရှိချန်ပီယံလက်စတာစတီတို့ဒီကနေ့ကစားခဲ့တဲ့ပရီးမီယာလိဂ်ဘောလုံးပွဲမှာတော့ Manchester United က၄ဂိုးတကိုးနဲ့နိုင်သွားပါတယ်။ Swansea နဲ့ Man City ပွဲကတော့အခုကစားနေပြီးတော့ Man City အသင်းက၂ဂိုးတကိုးနဲ့နိုင်နေပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုရနိုင်ကကြီးညာပေးခဲ့တာပါ။ဒီမနေ့အစည်းအဝေးထုတ်လွှင့်ရေးမှုကတော့ Matt Sumoy ဖြစ်ပြီးတော့ Engineer ကတော့ Rashad Smith ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တဲ့မနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီနေ့9နာရီအထိ line ဒိုမီတာ32 40 48 50နဲ့ line လက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမှာပါ။ညနေပိုင်း radio စီစဉ်တွေကိုညနေ6နာရီခွဲမှလည်းနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပါကောင်းသောညဖြစ်ပါစေ။
This program has come to you from the Voice of America,
Washington.